Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ28ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ32နဲ့52တို့အပြင်လိုင်းလက်မီတာ190ကနေပါတိုက်ရိုက်နားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှာတော့ကျွန်တော်ဝင်းမင်မာဒီညထိတ်တန့်ရောက်သတင်းတွေတဲမှာတော့အာဆီယံအထူးသံကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးကရှေ့လမြန်မာခီးစဉ်ပေါ်အကောင်းမြင်မျှော်လင့်နေပါတယ်။နောက်ယူကရိန်းညှိနှိုင်းရေးမှူးကတော့ရုရှားနဲ့ဘာသဘောတူညီချက်ပဲရရအလကားပဲအင်အားသုံးကျူးကျော်တာကိုဟန်တားဖို့ပဲရှိတယ်လို့ဆိုလိုက်ပါတယ်။ဒီယူကရိန်းစစ်မှာ IS အပါအဝင်အရင်လိုစစ်ပွဲတွေမှာနိုင်ငံခြားကလာကူသူမများခဲ့တာကစီစစ်ပယ်ချမှုများခဲ့ပြီးဘာသာရေးအဆုံးမပါခဲ့တာကြောင့်လို့သူတွေတီတွေကဆိုပါတယ်။နောက်ယူကရိန်းရုရှားစစ်ကြောင့်အာဖဂန်နစ္စတန်မှာပါစားကုန်တွေဈေးတက်ဖို့ကြက်တဲလာနေပါတယ်။ဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းဆောင်ပါတယ်မှာဆိုရင်မြန်မာစစ်အာဏာသိမ်းပြီးစီးပွားရေးမှာအခြေခံကျတဲ့ SME လို့တုတ်ောက်ခေါ်တဲ့အသေးစားလက်စားလုပ်ငန်းတွေအရင်ကိုဗစ်ဒဏ်ထက်ဖို့ထိခိုက်လာနေတယ်လို့စုံတီထွေလူငယ်စီးပွားရေးလူငယ်ရှင်တူကဆိုပါတယ
်အနာမသိငင်ကြီးကသူ့အနေနဲ့သူအဆင်ပြေကိုဗစ်မဘလောက်ပဲဖြစ်ဖြစ်ဒီဆိုရဲစံနေနေရှိရလေအနာမသိငင်ကြီးတော့ဗျာအနာသိပြီးတော့တို့တရာမရှိပေါ့လေ
အခုလိုသတင်းလွှာပြီးမှာတော့စနေညပတ်စဉ်ကန္တာတွေဖြစ်တဲ့ဒုသန်လူခွင့်ရေးစီစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခပြိုင်ကဘာနောက်တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်စုစည်းချက်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလက်ဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကူစ်လေလေဖြစ်တဲ့ဘရတ်ဆုံခုံဟာလာမယ့်ဇွန်လမှာမြန်မာနိုင်ငံကိုဒုတိယကြိမ်သွားဖို့ရှိပြီးတော့ခီးစဉ်အတွက်အပြုသဘောရလဒ်ထွက်လာဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံ The Phnom Penh Post သတင်းစာကရေးပါတယ်မနေ့ကလုတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုမစ္စတာဆုံခွန်ကအွန်လိုင်းကတက်ရောက်ပြီးတော့သူမြန်မာပြည်သွားမဲ့ခီးစဉ်ကိုပြောဆိုခဲ့တာလို့ဆိုပါတယ်အထူးကိုစလေပရက်ဆုံခွန်ဟာပြီးခဲ့တဲ့မတ်လကုန်ပိုင်းတုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါအဲ့ဒီတုန်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်စစ်ကောင်စီနိုင်ငံကြေးဝန်ကြီးဦးဝနမောင်လွင်စစ်ကောင်စီညီညွတ်ရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဘီရိုကိုတွေ့ဆုံခဲ့ပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တော့တွေ့ခွင့်မရခဲ့ပါဘူးဒေါ်ဆန်းစုကြည်ကိုတွေ့ခွင့်တောင်းပေမဲ့စစ်ကောင်စီကခွင့်မပြုခဲ့တာပါစစ်ကောင်စီပြောခွင့်ရသူကတော့ထိသိမ်းထားခံရတဲ့ဒေါ်ဆန်းစုကြည်အမှုရင်ဆိုင်နေရဆဲကာလာဖြစ်လို့ဆိုပြီးတော့အကြောင်းပြပါရတယ်အခုဒီတစ်ခေါက်ခီးစဉ်မှာတော့အကြမ်းဖက်မှုတွေရဆိုင်ရေးထိတွေ့ဆက်ဆံမှုရှိလာရေးနောက်ကိုဗစ်ကာယောဂါကာကွယ်ဆေးလူသားချင်းစာနာကူညီမှုနဲ့အပြုသဘောဆောင်ရွက်တို့ကိုအလေးပေးသွားမယ်လို့အထူးကူစလေကပြောတဲ့အကြောင်းဖနန်ပင်ပို့သတင်းစာကရေးပါတယ်အာဆီယံလှည့်ချဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာပြည်အာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်အထူးကိုယ်စားလှယ်ခန့်ပြီးတော့မြန်မာပြည်ကိုကင်တွယ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကဒီချက်တွေကိုလိုက်လျှောတာမရှိဘူးဆိုပြီးတော့အာဆီယံတွင်းမှာဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်ကတော့ဒီ CA brief card တွေကြောင့်အိုးအိမ်ဆုတ်ခွာပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကိစ္စမှာလည်းအာဆီယံကမလုံနိုင်သေးဘဲနဲ့ကြံ့ကြာနေပါတယ်။မြန်မာစစ်ကောင်စီကတော့အာဆီယံဘက်ကလူလားချက်နဲ့သူတို့ချမှတ်ထားတဲ့မူပေါင်းကိုယ်လဲနေတာကြောင့်မလို့အခုလိုမျိုးကြန့်ကြာနေရတာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောထားပါတယ်။ရုရှားနဲ့သဘောတူညီချက်မှန်သမျှကိုယုံကြည်လို့မရသလိုပဲရုရှားအနေနဲ့အင်အားသုံးကျူးကျော်တာရပ်တန့်ဖို့ပဲရှိတယ်လို့ယူကရိန်းသမ္မတအကြံပေးလက်ဖြစ်ညီညွတ်ရေးဆွေးနွေးပွဲညှိနှိုင်းရေးမှူးလက်ဖြစ်တဲ့မက်ကီလိုပိုဒိုဂျက်ကစနေနေ့မှာပြောပါတယ်။ရုရှားနဲ့သဘောတူညီချက်မှန်သမျှဘာမှအဖို့မတန်ဘူးလို့ပိုဒိုဂျက်ကသူ့ရဲ့ Telegram စာမျက်နှာမှာရေးသားခဲ့ပါတယ်။အမြဲတမ်းလေလေပြီးတော့ဝါရဖြန့်ကြီးကိုပဲလုံနေတဲ့တိုင်းပြည်တစ်ခုနဲ့ညှိနှိုင်းဆွေးနွေးလို့ဖြစ်နိုင်ပါမလားဆိုပြီးတော့လေသူကမိကုံထုတ်ထားပါတယ်။ရုရှားနဲ့ယူကရိန်းညီညာရေးဆွေးနွေးပွဲတွေရက်ဆိုင်ခဲ့ပြီးတဲ့နောက်နှစ်ဖက်အပြန်အလှန်ပြစ်တင်မှုတွေရှိခဲ့ပါတယ်။နှစ်နိုင်ငံကုစလေတွေဟာမတ်လ29ရက်နေ့တုန်းကနောက်ဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့တာပါ။ယူကရိန်းနိုင်ငံဟာညီညာရေးဆွေးနွေးပွဲဆက်လုပ်ဖို့စိတ်ဆန္ဒမရှိဘူးလို့ရုရှားဘက်ကအခုလအစောပိုင်းကပြောဆိုခဲ့တယ်လို့ပဲဆွေးနွေးပွဲတိုးတက်မှုရလဒ်မထွက်တဲ့အပေါ်မှာလည်းယူကရိန်းကနေပြီးတော့ရုရှားကိုအပြစ်ဖို့ခဲ့ပါတယ်။ယူကရိန်းစစ်ဖြစ်တဲ့အချိန်ကမ္ဘာနေရာတော်များများမှာလှုပ်လှုပ်ရှားရှားဖြစ်ပြီးတော့တူးချင်းယူကရိန်းကိုသွားပြီးတော့စစ်တိုက်မယ်လို့ပြောဆိုလှုပ်ရှားမှုတွေရှိလာကြပေမဲ့တကယ်လက်တွေ့မှာတော့ထင်သလိုမဟုတ်ပဲနဲ့ယူကရိန်းနိုင်ငံကနိုင်ငံတကာတိုက်ခိုက်ရေးသမားတွေဝင်ရောက်မှုကအတော်နည်းခဲ့ပါတယ်။1980ခုနှစ်ကာလအာဖဂန်နစ္စတန်မှာဖြစ်ခဲ့တယ်လို့နောက်ဆီးရီးယားပြည်တွင်းစစ်ကာလမှာဖြစ်ခဲ့တယ်လို့န နောက် IS အစိုးရအဖွဲ့ခေါင်းဆောင်ထားခြင်းမှာဖြစ်ခဲ့တယ်လို့ဖြစ်မလာတဲ့အကြောင်းရင်းတစ်ခုကတော့နိုင်ငံတကာကလာတဲ့တိုက်ခိုက်ရေးသမားတွေကိုယူကရိန်းအစိုးရကအသေးချာစီစစ်လက်ခံလို့ပါနိုင်ငံတကာကနေပြီးတော့တူးချင်းလာရောက်ကူညီမဲ့သူတွေကိုယူကရိန်းအစိုးရကအစ်င့်တွေတတ်မှတ်ပြီးတော့စီစစ်လက်ခံမှုတွေလုပ်ပါတယ်အစိုးရမှုတံပြန်ရေးအဖွဲ့တစ်ခုရဲ့လေးလာချက်အရဆိုရင်တော့ယူကရိန်းကိုနိုင်ငံခြားကလာတဲ့တိုက်ခိုက်ရေးသမားအရေးအတွက်အတိအကျမသိရပြီးမဲ့ယာကရိန်းကနေပြီးတော့ထောင်ထဲလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်ယူကရိန်းတန်ယုံကနေပြီးတော့ AP သတင်းဌာနကိုပြောဆိုချက်အရဆိုရင်တော့ယူကရိန်းကိုလာမဲ့အမေရိကန်နိုင်ငံသား6000လောက်စီးရင်ပေးသွင်းထားပြီးမဲ့လေယူကရိန်းအစိုးရကစစ်ဆေးမေးမြန်းမှုတွေမလုပ်ခင်မှာပဲတဝက်လောက်ဟာပယ်ချခံခဲ့ရတယ်လို့ဆိုပါတယ်အဲ့ဒီကတဝက်လောက်မတ်လဆိုးပိုက်မှာလူသစ်စုဆောင်မှုစီးရင်တွေကိုဝင်ခဲ့ပြီးမဲ့ဒီကနေ့နောက်ဆုံးမှာတော့လူ100ကိုပဲလက်ခံခဲ့တယ်လို့တန်ယုံတောင်ရှိသူတွေက AP သတင်းဌာနကိုဖြေကြားခဲ့ပါတယ်နိုင်ငံခြားကကူမဲ့လူတွေအလာနေသွားတာနောက်အကြောင်းအရာတစ်ခုကတော့အယူဆရေးရာကြောင့်လို့သူတည်တည်တွေကသုံးသပ်ပါတယ်။အာဖဂန်နစ္စတန်၊ဆီးရီးယား IS2 မှာဖြစ်ခဲ့တာတစ်ခုကဘာသာရေးအစွန်းရောက်အယူဆကြောင့်လို့သုံးသပ်ပါတယ်။ယူကရိန်းစစ်အစောပိုင်းတုန်းကလူဖြူကြီးစိုးရေးအယူဆနဲ့ယူကရိန်းစစ်မှာဝင်ဖို့စိတ်ဝင်စားကြပေမဲ့နောက်ပိုင်းလက်ရှိဖြစ်လာတဲ့အခြေအနေပေါ်မှာဒီအယူဆတွေအမကောင်းတာကြောင့်လဲယူကရိန်းကိုတွားပြီးစစ်ကူတိုက်မဲ့နိုင်ငံခြားတက်ခဲသမားတွေထင်သလောက်မရောက်တဲ့အပေါ်သူတည်တည်တွေကသုံးသပ်ထားကြပါတယ်။ယူကရိန်းရဲ့ရုရှားစစ်ကြောင့်အာဖဂန်မှာရှိတဲ့ဂျုံအစားအစာနောက်ဆက်ပြူးဆိုင်ရာတွင်းကုံလောင်စာစီစရှိပြည့်ဈေးတက်ကုန်ပြီးတော့စာနေအခအကြက်တွေပိုဆိုးလာနေပါတယ်။ကုလသမဂ္ဂအစည်းအဝေးကစားတဆောင်ရဆိုရင်တော့အာဖဂန်စတန်မှာမျိုးစိမျိုးရောစာဆက်ပြူးရည်ရရှိမှုစတွေမှာအကန့်အသတ်ခက်ခဲတွေကြုံလာပြီးတော့ပြီးခဲ့တဲ့လအနည်းငယ်အတွင်းမှာအာဖဂန်ပြည်သူတွေအကြားမှာအလုတ်ကန်ရှားပါးတာတွေနဲ့စာနေအခအတွက်အကျွေးတင်လာတာတွေရှိတယ်လို့ဆိုထားပါတယ်။ယူကရိန်းစစ်ပြီးတဲ့နောက်မှာဥရောပတိုင်းပြည်တွေကကာစစ်တန်ဇီဂော့ဘက်ကိုဦးလှည့်လာတာကြောင့်ဒီကာစစ်တန်ဇီဂော့ကနေပြီးတော့အာဖဂန်ကိုဝင်တဲ့ဂျုံနဲ့စားသုံးစီဇီးတွေလည်းအဆမတန်မြင့်တက်ကုန်ပါတယ်။ကုလသမဂ္ဂနဲ့အခြားလူမှုစောင့်ကြည့်ကူညီအဖွဲ့တွေရဲ့အစည်းအဝေးစာအရဆိုရင်တော့အာဖဂန်နစ္စတန်လူဦးရေရဲ့တဝက်ကျော်လူသန်း20နီးပါးဟာငမှုမှုဘေးကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာ10သန်းလောက်ဟာကလေးသင်ငယ်တွေဖြစ်ကြပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။မဂန်ပြည်တော်စု Texas ပြည်နယ်ကမူလာရန်ကြောင်းပစ်ခတ်မှုတွင်ရဲတပ်ဖွဲ့ကကျောင်းကားထဲကိုချက်ချင်းမဝင်ဖို့ဆုံးဖြတ်ခဲ့ရတာဟာကျောင်းသားတွေအတွက်အနေရမရှိတော့ဘူးထင်လို့မဝင်ခဲ့တာဖြစ်တယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဌာနအကြီးအကဲကပြောလိုက်ပါတယ်။အင်္ဂါနေ့ကပစ်ခတ်မှုဖြစ်တဲ့နေရာမှာရှိနေတဲ့ရဲတပ်ဖွဲ့မှုကကျောင်းထဲမှာနောက်ထပ်ပစ်ခတ်တာတွေဒါမှမဟုတ်ကလေးတွေအတွက်ချိန်ကျမှုအနေရတွေမရှိတော့ဘဲအဲ့ဒီအခြေအနေကနေတစားကန်အဖြစ်ဖန်ထားခြင်းတွေကိုရောက်သွားတဲ့အတွက်နောက်ဖြည့်ရှင်းမဲ့ဖွဲ့မှဟိုဆောင်မဲ့အချိန်ဖြစ်တယ်လို့ဆုံးဖြတ်ပြီးကျောင်းကန်းလေးကိုမဝင်ခဲ့တာဖြစ်တယ်လို့အများပြည်သူဘေးကင်းလုံခြုံရေးအဖွဲ့ညွှန်ကြားရေးမှူးစတီဗင်မက်ကရောကဥပဒေမျိုးကရော့မူလာရန်ကြောင့်အပြင်ဘက်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောပါတယ်ပစ်ခတ်မှုဖြစ်တဲ့အချိန်တွင်တာဝန်ကျတဲ့ရဲတပ်ဖွဲ့ခေါင်းဆောင်ဟာဥပဒေရဲတပ်ဖွဲ့အကြီးအကဲပစ်အာရီဒွန်တို့ဖြစ်တယ်လို့မက်ကရောကဆိုပါတယ်တရသမားကိုရင်မဆိုင်ပဲစောင်းလိုက်တာဟာမာရင်နဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းမက်ခရော့ကပြောပါတယ်။ဝော်ဒီရဲ့တပ်ဖွဲ့ဟာတရသမားကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်အချိန်ဆွဲနေခဲ့တဲ့အတွက်မိဘတွေနဲ့အဲ့ဒီခင်းဖြစ်တဲ့နေရာမှာရှိနေတဲ့သူတွေရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံရတာဖြစ်ပါတယ်။တရနဲ့ပြစ်ခတ်တဲ့သူဟာအသက်18နှစ်အရွယ်ဆာဗာဒိုရာမိုစ်ဆိုသူဖြစ်ပြီးတော့ဒီပြစ်ခတ်မှုကြောင့်ကျောင်းသား19ယောက်နဲ့ဆရာမ2ယောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးတွေရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်တာကိုအာဖဂန်တာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။တာလီဘန်တွေဘက်ကတော့အဲ့ဒီကန့်သတ်ချက်တွေဟာဒေသရင်းဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာတန်ဖိုးတွေနဲ့ကိုက်ညီတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့စိုးရိမ်မှုတွေဟာအခြေမြင့်မရှိကြောင်းတာလီဘန်အစိုးရနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြံနေကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ဒါ့အပြင်ကမ္ဘာအတိုင်းအဝိုင်းအနေနဲ့အာဖဂန်အတိုက်ခံတွေရဲ့တချို့မီဒီယာတွေနဲ့ဝါဒဖြန့်ကြီးရေးလုပ်ငန်းတွေကမလုံမုံထားတဲ့အစီရင်ခံစာတွေပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ချက်တွေမချဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂရဲ့အာဖဂန်လူခွင့်ရေးဆိုင်ရာအထူးလေလာစောင့်ကြည့်သူတွေကတော့တာလီဘန်တွေဘက်ကအမျိုးသမီးတွေကိုအများပြည်သူမြင်ကွင်းမှာမျက်နှာပါဝင်တကိုယ်လုံးကိုကာထားရမယ်လို့အမိန့်ထုတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပြီးတော့ဒီပေါ်မှာအထူးပဲစိုးရိမ်မိတယ်လို့ကြေညာချက်တွေဇက်တိုက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ အီရန်နိုင်ငံအဘာရမျိုးမှာတိုက်ပြကြမှုနဲ့ပတ်သက်ပြီးတော့မင်းညာကနောက်ထပ်ဆန္ဒပြခဲ့ကြတဲ့သူတွေကိုအီရန်ရဲတပ်ဖွဲ့ကမြေယာဉ်ပုံးနေတနက်မိုးပေါ်ထောင်ပြစ်တာတွေလုပ်ပြီးတော့လူစုခွဲခဲ့ပါတယ်။အီရန်ထုတ်လုပ်တဲ့ဂူဇာစတန်ဒေတာကအဘာရမျိုးမှာတလနေ့ကလူနေအိမ်တွေနဲ့ဈေးဆိုင်ငန်းတွေပါတဲ့ဆယ်သက်တိုက်ပြကြခဲ့တာကြောင့်28ယောက်ပြေဆုံးပြီးတော့38ယောက်ဒဏ်ရာရသွားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိတော့အဆောက်အုံနဲ့ပတ်သက်ပြီးချိုးဖောက်တဲ့သူ73ယောက်ကိုဖမ်းဆီးထားတယ်လို့အာနာပိုင်းလေးကဆိုပါတယ်။အခုလိုပြောကြရတာဟာအဆောက်အုံဆောက်လုပ်တဲ့နေရာမှာဘေးကင်းလုံခြုံမှုကြံ့ခိုင်မှုအားနည်းတာနဲ့အောက်ရီလိုက်စားမှုတွေကြောင့်ဖြစ်တယ်လို့အီရန်အာဏာပိုင်တွေကအပြစ်တင်ထားတဲ့အကြောင်းအီရန်နိုင်ငံရဲ့ First Aid Agency နဲ့လူမှုကွန်ရက်တွေမှာဖော်ပြနေကြပါတယ်။ဆောက်အုံရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့သတိပေးချက်တွေကိုလစ်လီရှုခဲ့ကြတယ်လို့စွပ်စွဲချက်တွေထွက်လာနေချိန်မှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူတွေကအဘာရမျိုးရဲ့လက်ရှိမျိုးတော်ဝန်နဲ့အရင်မျိုးတော်ဝန်ဟောင်းတွေအပါအဝင် municipal ဝန်ထမ်းတွေအတော်များများကိုလည်းဖမ်းဆီးလိုက်ပါတယ်။အပြစ်ကြီးတွေကြားမှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေချိန်မှာမင်းညာကဆန္ဒပြတဲ့သူတွေဟာအပြစ်ကြီးပုံတွေတည်းအထိဝတင်းဝင်ပြီးတော့အကြမ်းဖက်တဲ့အထိဖြစ်လာခဲ့တာကြောင့်ရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးသတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပြစ်တာတွေလုပ်ခဲ့တယ်လို့ First Aid Agency ကပြောပါတယ်ခင်ဗျာ။ England Premier League က Chelsea အသင်းကိုရောင်းချဖို့အတွက်အပြစ်သက်သဘောတူညီမှုရသွားပြီဖြစ်တယ်လို့ Chelsea အသင်းကဒီနေ့မေလ28ရက်နေ့မှာပြောလိုက်ပါတယ်။ Chelsea အသင်းကို American က LA Dodger အသင်းရဲ့ပိုင်ရှင်တဦးဖြစ်သူ Todd Bailey ဦးဆောင်တဲ့ကုမ္ပဏီများအဖွဲ့ကဝယ်လိုက်တာဖြစ်ပါတယ်။ကျောင်းစီးသွေးရဲ့အယောင်းဝယ်နဲ့အတင်းကိုပိုင်ရှင်အသက်စီလွှဲပြောင်းတဲ့ကိစ္စတွေကိုတနင်္လာနေ့မှာအပြီးသတ်လုပ်နိုင်မယ်လို့ခန့်မှန်းရပါတယ်။အဲဒီကုမ္ပဏီများအဖွဲ့ဟာကျောင်းစီးသွေးကိုဝယ်ဖို့အတွက်အခုလအစောပိုင်းကအနိုင်ရခဲ့ပြီးတော့ Britain အစိုးရနဲ့ Premier League တို့ကလည်းအယောင်းဝယ်ကိစ္စကိုဆက်လုပ်ဖို့ဒီသတင်းမှမှသဘောတူလိုက်တာဖြစ်ပါတယ်။အတင်းကို Todd Bailey နဲ့ Clear Lake Capital ကုမ္ပဏီများအဖွဲ့ကိုရောင်းချဖို့အပြီးသတ်သဘောတူညီချက်ကိုမင်းညားကရခဲ့တယ်လို့ကျောင်းစီးသွေးကကြေညာချက်ထုတ်ပြန်ထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ရုရှားပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ရာကနေရုရှားပင်လယ်နာတထေးကြီးရိုမန်အဗရာမိုဗစ်ပိုင်တဲ့ Chelsea အသင်းကိုအခုလိုရောင်းချရတဲ့အထိဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA စနေညထေတဲ့ရောက်တဲ့တွေကိုကိုသားညူနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ကြတာပါအခုတော့ဒုအသံအစီအစဉ်ပါမြမအသေးစားအလက်စားစီးပွားရေးလုပ်ငန်း SME တွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ခဲ့တဲ့2017ကနေ2020ခုနှစ်အတွင်းသမိုင်းတလျှောက်မကြုံစဘူးတိုးတက်ခဲ့ပါတယ်ဒါပေမဲ့ဆေးရနာသိမ်းပြီးတဲ့နောက်မှာတော့ငွေကြေးအခက်အခဲကုန်စည်နှုန်းကြီးမြင့်တာနဲ့လုံခြုံရေးစိုးရိမ်ရတာစတာတွေနဲ့စီးပွားရေးဟာရုန်းကန်နေရပါပြီဒီအကြောင်း Frontier မြန်မာသတင်းတောက်တွေကပြောပြထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေဟာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့တဲ့2017ခုနှစ်ကနေ2020ခုနှစ်အတွင်းစီးပွားရေးသမိုင်းတလျှောက်မကြုံဘူးတဲ့ဒုတက်မှုတွေကိုတွေ့မြင်ခန်းစားခဲ့ကြရပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်မှာတော့သူတို့ကြုံတွေ့နေရတဲ့ငွေကြေးပိုင်းအခက်အခဲတွေ၊ကုန်စည်နှုန်းကြီးမြင့်လာတာတွေနဲ့လုံခြုံရေးစိုးရိမ်ချက်တွေလိုစတဲ့အခက်အခဲတွေကြားမှာစီးပွားရေးရှင်သန်ရပ်တည်ဖို့ကြိုးစားရုန်းကန်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဟာကိုဗစ်ကပ်ရောဂါအပြင်ဆစ်အာဏာသိမ်းမှုနောက်ဆက်တွဲရက်ခတ်မှုတွေကြောင့်စီးပွားရေးကဏ္ဍအသီးသီးမှာအကျပ်တဲတွေကိုရင်ဆိုင်နေရပါတယ်ကမ္ဘာ့ဘဏ်ကတော့မြန်မာစီးပွားရေးဟာအရင်ဘဏ်နာနှစ်အတွင်း18ရာခိုင်နှုန်းကျုံပြီးစီးပွားရေးကျဆင်းမယ်လို့ခန့်မှန်းထားခဲ့ပြီးနောက်မှာအခုဗန္နာနေ2022စက်တင်ဘာလထိခံမှန်းချက်မှာတော့စီးပွားရေးတိုးတက်မှု100ခန့်နှုန်းသာရှိမယ်လို့ပြောဆိုထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ကာလအတွင်းနိုင်ငံတော်မှာစီးပွားရေးနဲ့အထွေထွေအကျပ်အတည်းတွေဖြစ်ပေါ်လာပါတယ်စီးပွားရေးလုပ်ငန်းတွေထိခိုက်ဆုံးရှုံးမှုရှိနေပြီးအဲ့ဒီထဲကအသေးစားအလက်စားလုပ်ငန်းငယ်တွေဟာရှင်သန်ရပ်တည်နိုင်မှုရုန်းကန်နေကြရပါတယ်အဓိကကတော့လုပ်ငန်းလေပတ်ဖို့ငွေကြေးအခက်အခဲတွေကြုံလာရပြီးဒါတွေဟာပြည်ရင်းဘတ်စနစ်ယိုယွင်းလာတာကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကာအကွယ်မဲ့လာတဲ့အခြေအနေတွေကြောင်းလို့ဆိုနိုင်ပါတယ်။ကိုမင်းမင်းကကိုပိုင် brand နဲ့ဝှက်ထည်ထုတ်လုပ်တဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တဦးပါ။ graphic designer လုပ်ရင်းကိုပိုင် brand ကိုပိုင် design နဲ့မျိုးသားမျိုးသမီးဝတ်တီရှပ်တွေထုတ်လုပ်ဖို့စိတ်ကူးရခဲ့ပြီး2018မှာကိုပိုင်စီးပွားရေးစတင်ခဲ့ပါတယ်။ ကိုပိုင်ဘရန်းပြင်ကုမ္ပဏီယူနီဖောင်းတွေထုတ်တဲ့အထည်ချုပ်ကိုပါတွဲဖက်လုပ်ကန်ခဲ့တာပါသူ့လုပ်ငန်းငယ်လေးကကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းမှုတွေကိုကြက်ကြက်ခံကြော်ပြတ်ခဲ့ပေမဲ့2021စစ်အာဏာသိမ်းပြီးနောက်မှာတော့လုပ်ငန်းခဏရပ်ဆိုင်ဖြတ်ခဲ့ရပါတယ
်ဘာလို့ကျွန်တော်ရပ်ဖို့တည်ဆင်းရတယ်အများကြီးစဉ်းစားရတယ်ကျွန်တော်ရပ်မယ်ဆိုရင်ဒီမှာတော့ဒီမှာကျွန်တော်တို့မှာရပ်တည်နေရကြတယ်ကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ရပ်တည်နေရတယ်ကိုဗစ်ကလည်းဖြစ်တယ်ပြီးတော့ယူနီဖောင်းတွေအဲ့ဒီရလေကျွန်တော်တိတ်မချိုးရတော့ပြီးတော့အဲ့မှာမှဝန်ထမ်းတွေလည်း work from home ဖြစ်ကုန်ကြရတယ်။လူတွေကလည်းအကုန်ကစားနေချီတာကုန်ကြရတယ်။ online အင်အားနဲ့လာတယ်။ကျွန်တော်ဒီကနေ site ထုတ်ရတဲ့အင်အားလည်းတဖြည်းဖြည်းမဆိုင်နိုင်တော့လာစားလာစားရှင်းရတယ်ပေါ့နော်။တကယ်ဆိုမရပြစ်ချင်။နောက်ဆုံးဒီနိုင်ငံရေးကိစ္စတွေဖြစ်တယ်ပုခတ်ခဲလာတာပေါ့ဗျာ
။သူကကိုပိုင်ဆက်ယုံတီတိုးချက်ချုပ်လုပ်ပြီးအဝတ်တွေကို export လုပ်နိုင်မှုရည်ရွယ်ထားတာပါ။စေအနာသိမှုကြောင့်တနည်းနီးပါးလောက်ရနာထားခဲ့ရပြီးအခုလုပ်ငန်းပြန်စဖို့ကြိုးစားနေပေမဲ့လက်ရှိစီးပွားရေးခြေအနေတွေကြောင့်အခက်တွေ့နေပြီးလုပ်ငန်းလည်ပတ်နိုင်ရုံအနေထားပဲရှိတဲ့အကြောင်းကိုမင်းမင်းကဆိုပါတယ်စစ်တပ်အနာသိမှုတစ်နှစ်ကျော်ကာလအတွင်းနိုင်ငံရေးရှုပ်ထွေးမှုတွေနဲ့စီးပွားရေးလုံခြုံရေးခက်ခဲလာတာတွေကြောင့်နိုင်ငံသားယင်းနှိမ့်နှံ့မှုတွေတိတိတတ်တာကျဆင်းလာခဲ့ပြီးနိုင်ငံတကာကထင်ရှားတဲ့ယင်းနှိမ့်နှံ့မှုတွေလည်းပြန်ထွက်နေကြပါတယ်စီးပွားရေးလုပ်ငန်းတွေအတွက်ဈေးကွက်ထဲငွေသားစီးဆင်းမှုအကျက်တဲမြန်မာကျပ်ငွေတက်မှုကျဆင်းလာတာတွေ73စီစီတွေနဲ့ကုန်စည်နှုန်းတွေကြီးလာတာနဲ့ပြည်တွင်းဗန်စနစ်ပေါ်တင်းကျပ်လာတာတွေကြောင့်လုပ်ငန်းဆက်လုပ်ကင်မှုစိန်ခေါ်မှုတွေဖြစ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာငွေကြေးဖောင်းပွားမှုက2022အတွင်း800ကိုင်နှုန်းနဲ့2023မှာ 8.5 ကိုင်နှုန်းမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။ဒိုးတန်တဲ့စကားပြောကြရတဲ့စားတောက်ကုန် SME နေပယ်ကလူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုအောင်နိုင်ကတော့လက်ရှိစီးပွားရေးအခြေအနေကလှုပ်လှေမြုပ်လှေဆိုတဲ့အတိုင်းလုပ်ငန်းများများလေပတ်လေထိခိုက်ဆုံးရှုံးမှုပုံများလေလို့သူကပြောပါတယ်။ကိုအောင်နိုင်ကအညာဒေတာထွက်ကုန်ချမ်းတွေနဲ့တံမိုးမြစ်စားတောက်ကုန်တစ်ခုထုတ်လုပ်နေတဲ့စုံတီထွင်လူငယ်တူပါ။သူထုတ်ကုန်တွေကိုပြပတင်ပို့နိုင်မှုစူးစမ်းနေတဲ့ကာလမှာစီးပွားရေးအကျပ်တွေတွေကြုံလာတာကြောင့်ဒါတွေအားလုံးရပ်တန့်နေတဲ့အခြေအနေပါ။အ
ာနာမသိငင်ကြီးကသူ့အနေနဲ့သူအဆင်ပြေကိုဘယ်မှာဘယ်လောက်ပဲဖြစ်ဖြစ်ဘာမျိုးဒီဆိုရတဲ့စံနေနေရှိရလေကျွန်တော်တို့ဒီအာနာမသိငင်ကြီးပြောမှာဗျာဒါအာနာသိင်ပြီးတော့တို့တရာမရှိပေါ့လေအာနာမသိငင်ကြီးကတော့ဒီကျွန်တော်တို့ဒီ expo တွေပို့မယ်ဒီအိမ်တွင်းမှုလုပ်ငန်းလေးရနေပြီးတော့ expo လုပ်ငန်းလေးအထိဒီပို့ဖို့အတွက်မျှော်လင့်ချက်တွေဖြစ်လာတယ်ဗျာ
စီးပွားရေးအကျပ်တဲတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့စစ်ကောင်စီလက်ထက်စီးပွားရေးလုပ်ကန်ရတာအကာအကွယ်မဲ့နေတဲ့အကြောင်းသူကအခုလိုဆက်ပြောပါတယ်
အခုလိုချင်နေရတော့အနာသိန်းပြီးကာလာစီတွင်အနေတပိုးပြီးတော့ဆိုးလာတာပေါ့လေပွင့်နေပြောရရင်ညာအကာအကွယ်မဲ့ပေါ့လေနော်အခုဥမာလုပ်ငန်းနဲ့ပတ်သက်တာပဲဖြစ်ဖြစ်ဥပဒေကြောင့်လည်းပတ်သက်တာပဲဖြစ်ဖြစ်နောက်ပြီးတော့ကျွန်တော်တို့ပို့လိုက်တဲ့ကုန်စည်တွေကိုကုန်စည်ဥမာကျွန်တော်တို့ဒီကနေပြီးနေဆက်ပဲပို့ဖို့ဒီကနေပြီးကျွန်တော်တို့ဒီချားတင်နေပို့ဖို့လည်းမသိခင်တင်မမျိုးကြုံရပါတယ်ဆိုတော့ဒါတွေကကျွန်တော်စီမှာဘယ်သူမှအကာအကွယ်မရှိဘူးအကာအကွယ်မဲ့အခြေအနေပေါ့နော်ဆိုတော့ဒီလိုစီတွေမျိုးမှာကတော့တော်တော်လေးကိုကျွန်တော်တို့က risk ယူပြီးတော့ကိုယ့်ရဲ့ဝန်ထမ်းတွေလည်းဒီလုပ်ငန်းတွေသူတို့ရဲ့စာပို့တွေတပတ်တလတွေထိရနိုင်မှာလေဒီဆိုရစိတ်နဲ့ပဲဖြစ်တတ်နေရတာပေါ့နော
်ကမ္ဘာဘဏ်ကတော့မြန်မာစီးပွားရေးနဲ့မြန်မာပြည်သူတွေဟာလက်ရှိအာဏာသိမ်းမှုအကျိုးဆက်နဲ့ကိုဗစ်ကပ်ရောဂါတို့ကြောင့်ပြင်းပြင်းထန်ထန်အဆန်းသတ်ခံနေရဆဲကာလလိုဇန်နဝါရီလတုန်းကထုတ်ပြန်ခဲ့ပါတယ်ဒါအပြင်စီးပွားရေးပြန်လည်တည်ငြိမ်လာမယ့်လက္ခဏာတွေရှိနေပေမဲ့စီးပွားရေးဟာကိုဗစ်နဲ့အာဏာသိမ်းမှုမဖြစ်ခင်ရှိနေမယ့်စီးပွားရေးပမာဏထက်30ရာခိုင်နှုန်းပိုသေးငယ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။လာမယ့်စက်တင်ဘာလထိစီးပွားရေးတိုးတက်မှုက100ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့ဒါကကိုဗစ်ရောဂါနိုင်ငံရေးပြည်ပခနိုင်ငံခြားငွေလဲလှယ်နှုန်းလျှက်စစ်မှုနဲ့ digital နဲ့ internet ဝန်ဆောင်မှုတွေနှောင့်နှေးပြတ်တောက်မှုအပေါ်မူတည်နေသေးတယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုက SME လုပ်ငန်းတွေဖြစ်ပါတယ်။2017ကစပြီးအစိုးရအဆက်ဆက်ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့ရမှာစီးပွားရေးဖွံ့ဖြိုးမှုတွေရေးပါတဲ့ SME ကဏ္ဍဖွံ့ဖြိုးဖို့ကြိုးပမ်းခဲ့တာတွေရှိပါတယ်။2012ကစပြီး SME လုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနကိုဖွင့်လှစ်ပြီးအသေးစားအလက်စားလုပ်ငန်းတွေအတွက်ပံ့ပိုးရေးအစီအစဉ်တွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။2015မှာအသေးစားအလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီး SME လုပ်ငန်းတွေအတွက်အတားအဆီးအခက်အခဲတွေကိုရောနှဲစီဖို့နဲ့ရှင်ပြိုင်နိုင်စွမ်းမြင့်မားလာစေဖို့ပံ့ပိုးဆောင်ရွက်ခဲ့ပါတယ်။SME လုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီကိုဖွဲ့စည်းပြီးနိုင်ငံတော်သမ္မတဟောင်းဦးဝင်းမြင့်ကဥက္ကဋ္ဌဖြစ်ပါဝင်ခဲ့တာပါ။အဲ့ဒီနောက်ပိုင်းကာလတွေမှာအသေးစားလက်စားလုပ်ငန်းတွေတိုးတက်မှုတိတိတသားများလာပြီးပို့ဆောင်ရေးလုပ်ငန်း၊နှီးပညာလုပ်ငန်းတွေနဲ့ခီးသွွားလုပ်ငန်းတွေအပြင်အခြားနယ်ပယ်ကလုပ်ငန်းအသေးစားတွေလည်းတိုးတက်လာခဲ့ပါတယ်။အဲ့ဒီကာလကအစိုးရနဲ့ပုဂ္ဂလိကအပေးကူညီမှုတွေကြောင့် SME လုပ်ငန်းနယ်ပယ်ဟာအလုံးလို့ရတာပျော်စရာဖြစ်တယ်လို့လူငယ်စုတီထွင်လုပ်ငန်းရှင်တွေကတို့အတန်ကိုပြောပါတယ်။Asia Development Bank ရဲ့မြန်မာ SME လုပ်ငန်းတွေပေါ်စောင့်ကြည့်တဲ့2020စီးရင်မှာတော့ 2016မှာ SME လုပ်ငန်း 6,600 ကျော်ရှိလာပြီး2016ရှေ့ပိုင်းကာလက SME လုပ်ငန်း 4,400 ဝန်းကျင်သာရှိခဲ့တဲ့နှစ်တွင်နဲ့နှိုင်းယှဉ်မဲ့ဆိုရင်တော့2016က SME လုပ်ငန်းတိုးတက်မှုအများဆုံးဖြစ်ခဲ့တာဖြစ်ပါတယ်။ ADB ဘဏ်ရဲ့စည်းရင်းမှာတော့ SME လုပ်ငန်း 8,000 ကျော်ရှိနေပြီးအစိုးရရဲ့ SME ဖွံ့ဖြိုးတိုးတက်ရေးဗဟိုဌာနမှမှတ်ပုံတင်ထားတဲ့စည်းရင်းမှာတော့ 4,000 ကျော်ကျော်ရှိနေပါတယ်။ဒါပေမဲ့လက်ရှိ SME လုပ်ငန်းတွေအခြေအနေကတော့လုပ်ငန်း 80% ခန့်နှုန်းလောက်ကရပ်တည်ဖို့အခက်အခဲရှိနေတဲ့အကြောင်းစီးပွားရေးကျွမ်းကျင်သူမန္တလေးနည်းပညာကုမ္ပဏီက Managing Director ဦးစောနိုင်ကပြောပါတယ
်။စီးပွားရေးလုပ်ငန်းတွေလေးတွေနဲ့စကားပြောပြပါတယ်။သူတို့တွေအနေနဲ့ကလုပ်ငန်းကအခုမှစတာ။ဟိုတစ်ခါလေကြာရင်သူတို့ဒီမှာဟိုအရင်းကြီးဆိုတာအများကြီးမရှိဘူး။အဲ့ဒီအရင်းကြီးကလည်းတစ်ခါကြာရင်မဆိုင်ကန်းငါးကတော့ raw material ဝယ်ထားတာတို့တစ်ခါကြာရင်စက်ပစ္စည်းတွေဝယ်ထားတာတို့နဲ့တကယ်လေပတ်နေရစိတ်မများတော့ဘူးပေါ့နော်အဲ့တော့အဲ့ဒီအချိန်မှာလုပ်ငန်းတွေတော်တော်များများနှီးသွားကြတယ်နောက်တစ်ခါကျရပ်သွားကြတယ်အခါကျတော့သူတို့ဒီမှာထပ်ပြီးတော့လေပတ်ဖို့အတွက်ကိုတော်တော်ခက်ခဲတဲ့အခြေအနေတွေတွေ့ရပါတယ်ပြောရရင်တော့လုပ်ငန်းတွေအဲ့လိုမျိုးဆက်ရပ်တော်တော်များများပေါ့ 80% ခန့်လုံးတော့အခုအချိန်မှာတော်တော်ကိုခက်ခက်ခဲခဲဖြစ်နေကြတာတွေ့ရတယ်
လက်ရှိကာလစီးပွားရေးလုပ်ကိုင်နေသူတွေကိုစာနာမိတယ်လို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနက Driver Vicky Woman ကပြောပါတယ
်။ SME
ဒေသနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့အခုမှလုပ်ငန်းလက်ပတ်ကစားကုမ္ပဏီတွေအတွက်တော့ကျမတကယ်ကိုစိတ်မကောင်းဖြစ်မိပါတယ်။ဒါကတကယ်ကိုအခြေခံကြတဲ့ကိစ္စရတစ်ခုဖြစ်ပြီးတော့တင်းအနေနဲ့အခုမှတီထောင်ကစားလုပ်ငန်းတစ်ခုကိုလေပတ်နေရတဲ့သူဆိုလို့ရှိရင်အခုစီးပွားရေးအခြေအနေကတော့လူတိုင်းအတွက်ရှင်သန်မှုအလွန်ကိုခက်ခဲနေရပါဗျ။
လုပ်ငန်းစုံတည်ထွင်လုပ်ငန်းရှင်ကိုအောင်နိုင်ကတော့ SME လုပ်ငန်းတွေဟာအစိုးရရဲ့အကာအကွယ်မဲ့နေချိန်မှာပဲနိုင်ငံအခြေအနေတွေကြောင့်ပုဂ္ဂလိကနဲ့နိုင်ငံတကာကအားပေးကူညီတဲ့အဖွဲ့အစည်းတွေညွှန်နေလာတာကသူတို့အတွက်ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ဆိုပါရယ
်ကျွန်တော်တို့ဒီ SME လုပ်ငန်းတွေအတွက်အခုလိုမျိုးပြည်တွင်းကအကာအကွယ်မဲ့နေတဲ့အချိန်မှာကျွန်တော်တို့အတွက်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့အကူအညီပေါ့နော် support ပေးရတော့အကောင်းဆုံးပေါ့နော် support ပေးရဆိုတာကငွေကြီးဆိုတာတည်းပေါ့နော်နည်းပညာပိုင်းတော့လည်းကောင်းအဲ marketing ပိုင်းတော့အကောင်းပေါ့နော် market share ပေးတာမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိလုပ်ငန်း SME တွေမှာဥမာအခုဆိုရင်မီးဖြစ်တယ်ဆိုတော့လက်ရှိမီးမလိုဝင်တဲ့ဘယ်လိုတခြားဒီ solar နဲ့ပတ်သက်ပြီးတော့ပေါ့နော် solar machine တွေဘယ်လိုမျိုး support လုပ်ပေးလို့ရမလဲအဓိကစက်ပစ္စည်းပိုင်းတော့လည်းကောင်းနည်းပညာပိုင်းတော့လည်းကောင်းတင်တန်း training တော့လည်းကောင်းပေါ့နော်နောက်ဆုံး finance ပေါ့နော်ငွေကြီးလေဒီချိန်မှာ support လို့ရတယ်အကောင်းဆုံးပုံတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00 နာရီကနေ10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00 နာရီကနေ9:00 နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဆရာနာသိမ့်ပြီးစီးပွားရေးလုပ်ငန်းတွေထိခိုက်လာကြောင်း Frontier မြန်မာရဲ့ဒုတန်အစီအစဉ်နားဆင်ကြရတာပါမကြာခင်စနေညတပတ်အတွင်းသတင်းကောင်းထုတ်ချက်တွေမတိုင်ခင်အခုဥတီမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကမ္ဘာပတ်စဉ်ကဏ္ဍပါဒီမိုကရေစီနဲ့အာဏာရှင်စနစ်တိုက်ပွဲမှာအာရှဟာအခရာကျတဲ့စစ်မြေပြင်လို့အခရာခီစင်မှာအမေရိကန်သမ္မတကဆိုပါတယ်ဘာကြောင့်ပါလဲမြန်မာဒီမိုကရေစီလှုပ်ရှားမှုကရောဘလို့ကဏ္ဍကပါပါလဲတရုတ်ကလည်းဒီမိုကရေစီစနစ်ပါလို့ပြောတာဟုတ်ပါလားပါကအဆုံးဖြတ်ပေးမှလဲစတာတွေကိုဒေါက်တာတင်မောင်တန်းကပါမခဒေါက်တာထွန်းမြင့်နဲ့ဆွေးနွေးထားပါတယ်ခင်ဗျာ
ပါရရှင်များခင်ဗျာပြီးခဲ့တဲ့အပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုခီးထွက်ခဲ့ပါတယ်ဒါသူ့ရဲ့ပထမဦးဆုံးအာရှခီးစဉ်လည်းဖြစ်ပါတယ်ဒီခီးစဉ်မှာသမ္မတဂျိုးဘိုင်ဒန်ကစကားတစ်ခုပြောခဲ့ပါတယ်အဲ့ဒါကတော့ဒီမိုကရေစီစနစ်တွေနဲ့အာဏာရှင်စနစ်တွေကြားမှာအာရှဟာတော့ကြက်ကြတဲ့စစ်မြေပြင်တစ်ခုဖြစ်ပါတယ်လို့ဒီလိုပြောခဲ့ပါတယ်ဒီစကားနဲ့ပတ်သက်ပြီးဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့အမေရိကန်နိုင်ငံကာတန်ကောလိပ်ကနိုင်ငံကဆက်ဆံရေးပညာရနဲ့နိုင်ငံရေးပညာရပမောက္ခဆရာဦးထွန်းမြတ်ဖြစ်ပါတယ်ဒါရင်အခုလို့ကျွန်တော်တို့စီစဉ်မှာ ပါပြတဲ့အတွက်ကြောင့်ကျေးဇူးတင်တဲ့ကြောင့်ပထမဆုံးပြောပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါဦးတင်မောင်သ
ားဟုတ်ကဲ့မင်္ဂလာပါဆရာကြီးဂျိုးဘိုင်ဒန်ကဒါအာရှဟာတော့ချက်ကြတယ်ဒီထက်မှာတော့ချက်ကြတယ်ဆိုတဲ့စကားလုံးတစ်လုံးပါလာတယ်ပေါ့နော်ဒီမိုကရေစီနဲ့အာဏာရှင်စနစ်တွေရဲ့အားပြိုင်မှုဘာကြောင့်တပ္ပရဂျိုးဘိုင်ဒန်ကဒီလိုပြောတယ်လို့ဆရာထင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒီသူပြောတဲ့သူသုံးတဲ့စကားလုံးရဲ့ဒီဒေသန္တရကိုခေါ်သွားတဲ့အာရှလို့ခေါ်သွားတာတွေကအကျုံးဝင်ပါတယ်အကျုံးဝင်ဆိုတော့ရုရှားကလည်းအာရှတိုက်ထဲမှာပဲရှိရဆိုတော့လေဒီဒီရုရှားတကူအကြီးကြီးကလည်းအဲနောက်တစ်ခုကဒီဒီအာရှနိုင်ငံတွေတော်တော်များများမှကဒီအာနာရှင်စနစ်တွေဆက်လက်ပြီးတော့အာရှိနေဒေးစဲအဲ့ဒီအပြင်ဒီကျွန်တော်တို့တရုတ်တို့ရုရှားတို့အဲဒီခုကတော့ဗီယက်နမ်တို့လာအိုတို့ဟလာမြန်မာတို့တကူလည်းထိုင်းကြည့်ပါတော့အဆုံးပေါ့ဗျာဒီဒီအာနာရှင်တွေပေါ့အဲ့ဒီအာနာရှင်တွေဆက်လက်ရှိနေရဲဆိုတော့သူ့ရဲ့ဘယ်လိုပြောလဲ geopolitic ရရောစကလုံးရရောဒါမှန်တယ်လို့ကျွန်တော်သုံးလို့ရမယ်နောက်တစ်ခုကဒီအခရာကြတယ်ဆိုတော့ဒါ North Korea တို့ကြည့်ပေါ့ဗျာနောက်ပြီးလို့ရှိရင်တောင်တရုတ်ပင်လယ်ကိစ္စတွေနောက်ပြီးလို့ရှိရင်ဒီတရုတ်ရဲ့ဒီဘယ်လိုပြောမလဲအာနာရှင်စနစ်နဲ့ကြီးထွားနေတဲ့စီးပွားရေးလုပ်ငန်းတွေဟာလာကမ္ဘာ geopolitic ဒီ OBO ဟာလုပ်ငန်းတွေကြီးမယ်ဆိုလို့ရှိရင် American နိုင်ငံရဲ့ interesting ပေါ့ဘူးဒီ democracy စနစ်ဆိုတာကကျွန်တော်တို့ democracy နဲ့ democracy ဆိုတာကတကယ်ကိုပွင့်လင်းပြီးတော့လွတ်လပ်တဲ့ဘယ်လိုပြောမလဲစီးပွားရေးစနစ်ရှိမှသာလျှင် democracy ဆိုတာစစ်မှန်တဲ့ democracy ဆိုတာထုံးကန့်နိုင်မှာအဲ့ဒါဘာလို့ဆိုလို့လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမှာကျွန်တော်တို့ကြေးရွာကြေးရွာတွေမှာကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်စီးပွားရေးပညာရှင်တွေနဲ့အမှမုံရွာတို့မော်လမြိုင်တို့ရန်ကုန်မန္တလေးအစုံပေါ့ဗျာဒီမြို့တွေမှာစီးပွားရေးပညာရှင်တွေကလွတ်လွတ်လပ်လပ်လောက်ခွင့်ရှိတဲ့စီးပွားရေးစနစ်ရှိမှသာလျှင်တကယ်ကျမ်းမာပြီးတော့ခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်မယ်ဆိုတာဒါကျွန်တော်တို့ theory ရရောဒသနရရောဒါ Nobel ဆုရှင်တွေကလည်းဒါပြောထားတာရှိတယ်အဲ့တော့အဲ့ဒါလေးကိုခြုံကြည့်မယ်ဆိုလို့ရှင်ဒါတော်တော်လေးခ ිය ောက်တဲ့စကားလုံးအကျုံးဝင်တဲ့စကားလုံးလို့ကျွန်တော်တို့ပြောလို့ရပါတယ
်ဆိုတော့ဘာကြောင့်ဒီအာရှအာဖရိကလက်တင်အမေရိကဆိုပြီးအရင်ဆုံးကတွဲပြီးကျွန်တော်တို့ပြောကြတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါမှာလက်တင်အမေရိကနဲ့အာဖရိကကဘာကြောင့်အခရာကျတဲ့တိုက်ပွဲနေရာမဖြစ်ရလဲ
အဲဘယ်လိုပြောမလဲဒီကျွန်တော်တို့ population ပေါ့လေလူဦးရေနဲ့ကမ္ဘာလူဦးရေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လောက။နောက်တစ်ချိန်မှာဖြစ်လာမဲ့ COVID လို့ pandemic လို့ခေါ်တဲ့ကျန်းမာရေးဆိုင်ရာတွေနောက်တစ်ခုက climate change ဒီဒီ environment နဲ့ပြဿနာတွေအကုန်လုံးကဘယ်လိုပြောမလဲချိတ်ဆက်နေတယ်။ဒါအပြင်ကျွန်တော်တို့ကုန်ပစ္စည်းအယောင်အဝယ်တွေနဲ့လည်းချိတ်ဆက်နေတယ်။အဲဒီတော့ကမ္ဘာမှာသုံးနှုံးနေတဲ့ကုန်ပစ္စည်းတွေကိုများသောအားဖြင့်50ရာခိုင်နှုန်းကျော်လာတာဘယ်ကလာတယ်လဲဆိုလို့ရှိရင်အာရှလာတာပဲများတယ်အဲ့တော့ဒါတွေကဘယ်လိုပြောခုနကကျွန်တော်ပြောခဲ့တဲ့စီးပွားရေးဒီ market စီးပွားရေးစနစ်ရဲ့လွတ်လပ်မှုနဲ့ဒီမိုကရေစီနဲ့ချိတ်ထားတယ်ဆိုတဲ့သဘောတရားကိုဆိုလိုခြင်းကပြောင်ပြောင်းနေပြီးသားပေါ်လွင်နေပြီးသားဖြစ်တယ်အဲ့တော့အဲ့ဒီပေါ်လွင်ချက်ရအမေရိကန်နိုင်ငံကလည်းဒီလိုမျိုးစနစ်ကိုလွတ်လွတ်လပ်လပ်ပြည်သူလူထုတယောက်ချင်းစီကနေပြီးတော့လွတ်လွတ်လပ်လပ်လုပ်နိုင်တဲ့ဒီ economic market system ဒီစီးပွားရေးစနစ်ကိုသူကထိန်းချုပ်ခြင်းနဲ့ဒီမိုကရေစီလည်းထိန်းချုပ်ခြင်းနဲ့ဆိုတော့သူတို့ရဲ့အခြေခံဥပဒေနဲ့လည်းကိုက်ညီတယ်သူတို့ရဲ့စံတန်ဘိုးပေါ့ဒီပြည်သူလူထုမဲပေးနေတဲ့မဲဆန္ဒရှင်တွေရဲ့စံတန်ဘိုးနဲ့လည်းကိုက်ညီနေတယ်ကိုက်ညီနေတဲ့အတွက်အာရှဟာခုန population ရရောကြည့်မလားဒါမှမဟုတ်ကွန်ပစ္စည်းတွေ number ပေါ့အရေးတွက်ရကမ္ဘာမှာလည်နေတဲ့ကွန်ပစ္စည်းတွေရဲ့အရေးတက်ရကြည့်မလားဆိုရင်ဒါအာရှဟာအမတန်အခရာကျတယ်ဆိုတော့သူဖြည်းဖြည်းနဲ့ပို့ပြီးတော့သဘောပေါက်လာတယ်ငါကတော့ဘာကြောင့်လက်တင်အမေရိကတို့အာရှဒီဒီဒီအာဖရိကကိုကျွန်တော်ထင်အားကြတယ်ဆိုရင်တော့ဒီအန်ထရိုမနုဿဗေဒပညာရှင်တွေတမိုင်းပြည်တဲ့ပညာရှင်တွေရေးသားချက်တွေအများကြီးရှိပါသူတို့အဲ့ဒီအချိန်မှာကဘာလို့အရေးကြီးသလဲဆိုရင် religious freedom ပေါ့ဒီသူတို့ဒီ missionary တွေနဲ့ပတ်သက်တဲ့ဥစ္စာတွေလည်းပါပါတယ်အဲ့တော့အဲ့ freedom တွေကိုသူတို့ဦးစားပေးခဲ့တယ်ဒါ identity politics နဲ့ကျွန်တော်တို့ဆိုင်တယ်အဲ့ဒီ identity politics ကနေပြီးတော့ခု post identity politics လို့ကျွန်တော်တို့ပြောလို့ရတဲ့အနေအထားမျိုးကိုရောက်နေတယ်အဲ့တော့ဒါမြန်မာလိုပြောရင်တော့ဒါလူမျိုးစုဒီအမျိုးသားရေးဝါဒပေါ့ဗျာအမျိုးသား identity ပေါ့အမျိုးသားဒီ
မျိုးသားမတ်တယုတ်လို့ပြောမှာပေါ့န
ော်ပေါ့အမျိုးတယုတ်ပေါ့အမျိုးသားတယုတ်ဖော်တဲ့နိုင်ငံရေးကကျော်သွားပြီခုစားလွတ်လပ်မှုကိုလူသားတဦးချင်းစီရဲ့လွတ်မြောက်မှုကိုအတယုတ်ဖော်တဲ့နိုင်ငံရေးစနစ်ဒီဒီဒီကန္တာကိုရောက်တယ်အဲ့ဒါဘယ်ဆက်ရောက်သလဲကျွန်တော်တို့ဒီဒီကိုဝေါဆုံးတဲ့အချိန်ကစခဲ့
တိုက်ပွဲကစပြီးတော့
ဟုတ်ကဲ့ဆေးတိုက်ပွဲအကုံဆုံးတဲ့အချိန်ကစခဲ့တယ်တီးကြပြောလို့ရှင်ဒီ WTO ဒီကမ္ဘာအကုံသွယ်ရေးအဖွဲ့အစည်းကြီးကိုအာစတင်ဖွဲ့စည်းလိုက်တဲ့အချိန်ကနေပြီးတော့စခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့ဗျာ
ဟုတ်ပြီဆရာအဲ့တော့ဒီအာနာရှင်စနစ်နဲ့ democracy စနစ်ရဲ့ပြိုင်ပွဲဒါမှမဟုတ်တိုက်ပွဲမှာမြန်မာနိုင်ငံရဲ့ democracy လောက်ချောင်းမှုအခန်းကဏ္ဍဘယ်လိုရှိမလဲဆရာ
သိအရေးကြီးတယ်ဘာလို့ဆိုမြန်မာနိုင်ငံက democracy တိုက်ပွဲမအောင်မြင်မှုဆိုလို့ရှိရင်အာကမ္ဘာမှာရှိတဲ့ democracy ရဲ့အဓိပ္ပာယ်ကိုတိတိကျကျအလဲကနေပြီးတော့နှလုံးထဲပေါ့အတည့်တဲ့ထိုးလိုက်သလိုအာဒီမိုကရေစီရဲ့အဓိပ္ပာယ်ကခံစားရလိမ့်မယ်။ဘာလို့ဆိုတော့ကျွန်တော်ဒီလိုတခြားကြည့်မယ်ဆိုလို့ရှိရင်2020အဲနော်မလာရှိရနေကရွေးကောက်ပွဲရဲ့ရလတ်ကို percentage ရခိုင်နှုန်းနဲ့ကြည့်မယ်ဆိုလို့ရှိရင်အရှိတောင်အရှမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီမဲပေးမဲဆန္ဒရှင်တွေကစံချိန်တင်ထားတဲ့မဲပဲ။အာဘယ်နိုင်ငံမှာမှအရှိတောင်အရှမှာဒီလောက်ဒီပါတီတစ်ခုတည်းကိုပါလီမန် seat တွေကိုဒီလောက်ပေးလိုက်တဲ့ရွေးကောက်ပွဲမှာရှိခဲ့ဘူး။အရှင်းပြောလို့ရှိရင်စံချိန်တင်ထားတာပေါ့။အဲ့ဒီလိုမျိုးစံချိန်တင်ထားတဲ့ပြည်သူ့ရဲ့ဆန္ဒကိုစော်ကားလိုက်တဲ့အာဏာရှင်အာမင်းအောင်လှိုင်နဲ့သူ့ရဲ့ဒါဟိုပေါ့အပေါင်းပါတွေရဲ့လောက်ရကသူတို့အနေနဲ့သီးခံနိုင်မှာမဟုတ်ဘူးအမေရိကန်အနေနဲ့အဓိပ္ပာယ်အရရောရတနာအရရောစံတန်ဖို့အရရောဒီ geopolitics အရရောသီးခံနိုင်မှာမဟုတ်ဘူးအဲအဲ့ဒါကြောင့်လည်းသူ့ရဲ့ဒီ Biden ကိုယ်တိုင်ဖေဖော်ဝါရီ10ရက်နေ့2021ဖေဖော်ဝါရီ10ရက်နေ့မှာထုတ်ထားတဲ့ executive order သမ္မတရဲ့အမိန့်မှာဗာရေးထားတယ်လဲဆိုလို့ရှိရင်ကျပရမပိုက်ထဲမှာဗာရေးထားတယ်ဆိုရှင်မြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်ကနေပြီးတော့ဒီမိုကရေစီကိုဖျက်လုဖျက်ဆီးလုလိုက်ခြင်းဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိုတိုက်ရိုက်ထိခိုက်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသူက extraordinary လို့တောင်ပြောထားတယ်။တာမန်မဟုတ်ဘဲနဲ့တကယ်ကိုတာမန်ထက်ကိုလင်းနေတဲ့တိုက်ရိုက်ထိခိုက်တဲ့ဟိုကိစ္စလို့ပြောထားတယ်။အဲ့တော့ဒါကိုကြည့်ချင်းအဖြစ်ခုနကကျွန်တော်တို့အတိတ်နဲ့ကိုကျွန်တော်ချိန်ကြည့်လို့ရတာပေါ့ဗျာ
။ဟုတ်ဒီအာရှမှာဒီမိုကရေစီနဲ့ဒီအာနာရှင်စနစ်တွေရဲ့ရှင်ပြိုင်မှုလို့ပြောတဲ့အခါမှာတရုတ်ကလည်းဘာသူ့ရဲ့စနစ်ကဒီမိုကရေစီပဲလို့ဒါသူကလည်းပြောတယ်။နောက်ဥမာအဖြစ်သူကနိုင်ငံရေးရာပါတီတွေရှင်ပြိုင်မှုဆိုတာထက်လူထုကရွေးကောက်တဲ့နောက်အုပ်ချုပ်ရေးနဲ့ပိုပြီးຫນွယ်တဲ့ဒီမိုကရေစီစနစ်မျိုးကိုသူကပိုပြီးမိမောင်းထိုးပြပြီးသူရဲ့စနစ်ကလည်းဒီမိုကရေစီပဲလို့ပြောတယ်။ခုနပြဘယ်လိုများထင်လဲ။ဘယ်လိုပြောမလဲ။
ဒါဘယ်လိုလဲဆိုလို့ရှိရင်ဒီမိုကရေစီကို election ဟုတ်လားရွေးကောက်ပွဲ central ပေါ့နော်အဲရွေးကောက်ပွဲကိုဗဟိုပြုပြီးတော့အဓိပ္ပာယ်ဖွဲ့တဲ့ဒီမိုကရေစီရှိတယ်လို့ပြည်သူလူထုရဲ့အခွင့်အရေးတွေနဲ့လူ့အခွင့်အရေးတွေကိုဦးစားပေးပြီးတော့ဖွဲ့စည်းထားတဲ့အဓိပ္ပာယ်ဆိုထားတဲ့အဲဒီမိုကရေစီရှိတယ်အဲ့တော့အဲ့နှစ်ခုလုံးကိုပေါင်းပြီးတော့ကြည့်ရမှာဖြစ်တယ်တရုတ်ကခုနတဝက်လောက်ပဲပြထားပြီးတော့ဆိုတော့ election တော့ရှိတယ် local ဒါ election တော့မှအဲ့တဝက်လောက်ပဲမှန်တဲ့ election ဘဟုကနေပြီးတော့သူတို့လိုချင်တဲ့လူကိုရွေးလိုက်တယ်ရွေးပြီးလို့ရှိရင်အဲ့လူကိုမကြိုက်လားကြိုက်လားပဲပြောခိုင်းတဲ့ဥစ္စာဒါနေဝင်းလက်ထက်ကကျွန်တော်တို့မဆလာလက်ထက်ကလည်းကျွန်တော်တို့ပါတီတွေပေးခဲ့တာပဲမဲပေးခဲ့တာပဲဒါ election ပဲလေပြောလို့ရှိရင်တော့ဒါမင်းဒီမိုကရက်တစ်
ဒါပဲနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မဆောင်
မရှိဘူးနိုင်ငံရေးပါတီချင်းပြိုင်ဆိုင်တဲ့အသွင်မရှိတဲ့အတွက်ဒါဒီမိုကရေစီလည်းမကြောက်ဘူးဒါအပြင်အဲ့တပါတီထဲမှာတောင်မှပြည်သူကကြိုက်တဲ့လူရွေးလို့မရဘူးသူတို့ကြိုက်တဲ့အပေါ်ကနေပြီးတော့ကေတာတွေကိုရွေးပြီးမှအိုက်ကေတာကိုကိုကြိုက်မကြိုက်ဘူးပြောရတဲ့ဥစ္စာမျိုးပဲဒီမိုကရေစီဆိုတာပြည်သူလူထုတယောက်ချင်းစီရဲ့လက်လက်မှုသူတို့ရဲ့လူ့အခွင့်အရေးမွေးရပါအခွင့်အရေးဟာအမတန်မှအရေးကြီးတဲ့ကိစ္စဆိုတာက universality ကတစ်ကမ္ဘာလုံးကစစ်ကြောလားတစ်ခုလုံးကဆိုလိုတာကလက်ခံထားတဲ့သဘောကိုဆောင်ရင်းဖြစ်ပါတယ်အဲ့ဒါကိုတယောက်ကနေပြီးတော့ဘယ်လိုပြောမလဲလှက်ပတ်ပြီးတော့ဟိုပေါ့ယုံထင်ကြောင်ထင်ကျွန်တော်တို့ရွာလိုပြောရတော့ယုံထင်ကြောင်ထင်လောက်တာပေါ့ဗျာ
ဟုတ်ကဲ့ဒီမှာနိုင်ငံကိုလည်းကျွန်တော်တို့ထက်ပြီးစဉ်းစားမယ်အာရှဒေသမှာသမ္မတဘိုင်ဒန်ပြောခဲ့တယ်လို့နော်အာဏာရှင်စနစ်နဲ့ဒီမိုကရေစီရဲ့တိုက်ပွဲအတွက်အဓိကနေရာတနေရာဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီတိုက်ပွဲမှာဘယ်လိုအချက်လက်တွေကအဆုံးဖြတ်ပေးနိုင်မလဲလို့ဆရာထင်ပါတယ်
အဲ့ဒါတော့နိုင်ငံသားတယောက်ချင်းစီရဲ့လွတ်လပ်မှုကိုဘယ်လောက်ပေးထားတဲ့နိုင်ငံလဲဆိုတာကအရေးကြီးဆုံးဖြစ်လိမ့်မယ်ဘာလို့ကျွန်တော်ဘာကြောင့်ပြောဆိုပထမကျွန်တော်တို့11လောက်ကကျွန်တော်ပြောခဲ့တာရှိတယ်ဒီအမျိုးသားရေး identity ပေါ့အမျိုးသားရေးဘယ်လိုပြောမလဲ identity ဆိုတော့ကျွန်တော်တို့မြန်မာလူဆိုလို့စကားလုံးဘယ်လိုပြောမလဲမှန်
တယ်မှတ်တယ
်အမမတည့်ရ
တယ်ကျွန်တော်တို့ပြန်ကြတယ်တတိပြောရင
်ဟုတ်ကဲ့
guide နဲ့နမိတ်တွေကနေလွန်သွားပြီးတော့
တတ
ိယလုံးကိုကြည့်တဲ့ခစ်ကိုရောက်လာတ
ယ်ဟုတ်တယ်ဟုတ်တယ်အဲ့တော့ဆိုလိုတာကအဲ့ဒီတပါးပဲတပါးပဲမြို့သားရေးဒီလက္ခဏာကိုကြည့်တဲ့နိုင်ငံရေးဗဟိုပြုတဲ့နိုင်ငံရေးကနေပြီးတော့လူသားအဟိုပြုတဲ့နိုင်ငံရေးပေါင်တဲ့ကိုကျွန်တော်တို့ရောက်လာတဲ့သဘောပဲအဲ့ထဲကိုရောက်လာပြီဆိုလို့ရှိရင်ဘယ်လိုနိုင်ငံတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုအစိုးရတွေကဆက်လက်ပြီးတော့အသက်ရှင်မလဲဘယ်လိုစီးပွားရေးစနစ်တွေကဆက်လက်အသက်ရှင်မလဲဆိုတော့ရှင်းတယ်အဲ့ဒါဘာရှင်းလဲနိုင်ငံသားတယောက်ချင်းစီရဲ့သူဟာဘယ်လိုဘာသာကိုပဲယုံကြည်ထားတာဘာလူမျိုးပဲဖြစ်ဖြစ်ဘယ်သားရေးအကြောင်းပဲသူရှိရှိ သူ့ရဲ့ဒီလွတ်လပ်မှုကိုအပြည့်အဝပေးထားတဲ့စီးပွားရေးစနစ်နိုင်ငံရေးစနစ်ပညာရေးစနစ်ယဉ်ကျေးမှုစနစ်ကအရှိကိုတက်မဲ့ခစ်ကိုသွားခြင်းဖြစ်တယ်အဲ့တော့အဓိကအရေးကြီးဆုံးချက်ကနိုင်ငံသားတယောက်ချင်းစီရဲ့လွတ်လွတ်လပ်လပ်စီးပွားရေးလုပ်နိုင်ခွင့်လွတ်လွတ်လပ်လပ်ပညာသင်ပေးသင်ပေးနိုင်ခွင့်ပညာသင်ခွင့်လွတ်လွတ်လပ်လပ်နေထိုင်ခွင့်လွတ်လွတ်လပ်လပ်နဲ့ယဉ်ကျေးမှုရဆက်ဆံခြင်းခံရခွင့်နေအခွင့်အရေးပေါင်းများစွာရှိမှသာလျှင်အဲ့ဒီလူပေါင်းဟာရှေ့ကိုရောက်မယ်ဆိုတာကျွန်တော်တို့ထပ်ပြီးတော့ဘယ်လိုပြောမလဲစဉ်းစားကြရမလို့တော့ဘူးအဲ့ဒီလိုမျိုးလူပေါင်းတရားပဲရှေ့ကိုရောက်နိုင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့
အခုတင်ပြဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့ Carlton College ကနိုင်ငံရေးသိပ္ပံပေါ်မောက်ခဆရာဦးထွန်းမြင့်ဖြစ်ပါတယ်
ဒီမိုကရေစီနဲ့အာဏာရှင်တိုက်ပွဲတရုတ်ရှိတဲ့အာရှမှာအရေးပါလာပုံကိုဥတ္တမောင်သန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြရတာပါမကြာခင်ချန်နယ်စနေညပတ်စင်ခဏတွေကိုဇက်တိုက်နားဆင်ရမှာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့စနေညပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။အခုဆက်ပြီးတော့အစီအစဉ်ရဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစုစည်းမှုတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရပါမယ်။ပထမကတော့တပတ်အတွင်းထိတဲ့ရောက်မြန်မာသတင်းပါမြန်မာနိုင်ငံအတွင်းငွေပေးချေမှုအလုံးမြန်မာကျပ်ငွေသုံးမှုဗဟုဘဏ်ကထုတ်ပြန်လိုက်ပါတယ်နောက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကအရက်သားတွေဖမ်းဆီးသတ်ဖြတ်တာတွေပိုကျူးလွန်လာတယ်လို့ဒေသခံတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရ ेंजर ကြီးမမေ့ချဖို့ကိုလည်းကုလသမဂ္ဂလူခွင့်အေဂျင်စီအကြီးအကဲကသတိပေးလိုက်ပါတယ်ဒီသတင်းတွေကိုနန်းလောင်နဲ့ဝန်ခံပေါင်းတို့ပြောပြပေးပါအောင်ခင်ဗျာ
မြန်မာတနိုင်ကလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံခြားငွေအစားကြက်ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟုဘဏ်တူဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုမေလ26ရက်နေ့ကပြောပါတယ်
။ဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ဆက်ပတ်သက်ဒီအီယာအလုံးကိုဆက်ဆက်အောင်စရာရတောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်။အဲ့ဒီဆက်ဆက်တဲ့အလုံးပါပါတော့ဝိညာဉ်ရမကောင်းတော့စီမံရေးပုံလိုအောင်မှရှိသေးတယ်လုပ်ငန်းတွေရှိတော့ဒီဈေးတွေ၄ဆိုင်တွေရှိရှိဟိုတယ်ရှိရှိဟိုတယ်ရှိဟိုတယ်နဲ့ဆိုင်တာပေါ့တော့ဒီကတော့ဒီဈေးလက်ရှိထုတ်ပေးထားတဲ့စီမံသားတို့ဈေးထုတ်ရတဲ့ဈေးထုတ်ပေးထားတဲ့လုပ်ငန်းဒီကျုံးဝင်တာပေါ့အလုံးတစ်နိုင်ငံလုံးပေါ့ကျုံးဝင်ပါတယ်ဒီက
မေလ25ရက်ရက်စွဲနဲ့ဗဟုပိုင်းရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားတဲ့ငွေကိုနိုင်ငံခြားငွေနဲ့ပေးချေတဲ့အတွက်နိုင်ငံခြားငွေသုံးစွဲမှုကျပြန်လာစီတာနိုင်ငံခြားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံခြားငွေလဲနှုန်းမတည်မငြိမ်ဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ငွေပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအလုံးကိုကြက်ငွေနဲ့သာဆောင်ရမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စတွေကလွဲလို့ပြည်တွင်းမှာနေထိုင်သူတွေရဲ့နိုင်ငံခြားဝင်ငွေကိုနိုင်ငံခြားငွေအယောင်ဝယ် ED လိုင်စင်ရထားတဲ့ဘဏ်တွေမှာနိုင်ငံခြားငွေစီးရင်ဖွင့်ပြီးတော့တရက်အတွင်းမြန်မာကျပ်ငွေနဲ့လည်လည်ရမယ်လို့ဗဟိုဘဏ်ကဧပြီလကထုတ်ပြန်ထားပါတယ်။ဒါကြောင့်ပြည်တွင်းမှာသုံးစွဲပေးချေမှုအလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးစွဲရမယ်လို့ဖော်ပြထားပါတယ်။လက်ရှိပြည်တွင်းကဟိုတယ်တွေတချို့အစားအသောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံခြားအကြောင်းတွေအမတ်တရပစ္စည်းအယောင်ဆိုင်တွေနဲ့နိုင်ငံခြားသားတွေနေအိမ်ငါရမှုတွေကိုလည်းနိုင်ငံခြားငွေနဲ့ပေးချေဆောင်ရနေကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဗဟိုဘဏ်ကဧပြီလ3ရက်နေ့ကထုတ်ပြန်ခဲ့တဲ့အမိန့်ကြေညာစာအရပြည်ရင်းသုံးဆွဲပေးချေမှုတွေကိုမြန်မာကျပ်ငွေနဲ့ဆောင်ရွက်ဖို့အတွက်တက်ဆိုင်ရာဝန်ကြီးဌာနတွေ၊တိုင်းနယ်ပြည်နယ်အစိုးရတွေ၊နေပြည်တော်၊ရန်ကုန်၊မန္တလေး၊စီပင်တားရေးကော်မတီတွေကလိုသလိုဆောင်ရွက်ပေးဖို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်
။မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းကတိုးလောင်ထားတဲ့ဓာတ်ဆီတွေကိုစီပန့်လိုင်စင်ရှိတဲ့ဆိုင်တွေကိုပဲခွဲရန်ချရောင်းချတော့မှာဖြစ်တဲ့အတွက်တာမန်လက်လီစီဆိုင်အများပြစီပြက်ကုန်တဲ့အတွက်ပိတ်ထားရပါတယ်။ရန်ကုန်က73စီရောင်းဆိုင်အများစုမှာလည်းဓာတ်ဆီဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်းအငှားရင်မောင်းများအသင်းကမေလ26ရက်နေ့ကြာတာရင်းနေ့ကပဲ VOA ကိုပြောသွားပါတယ်။ မန္တလေးတိုင်းထဲမှာလည်းခွဲရက်အလုံလောက်ရတဲ့ဆိုင်ကြီးတွေမှာပဲတက်စီရတဲ့အတွက်73စီရောင်းဆိုင်အများစုပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအသင်းကပြောပါရယ်လက်လီဆိုင်တွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲရန်မရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူသလောက်ရဖို့လည်းမသေးချဘူးလို့ပြောပါရယ်ရန်ကုန်မန္တလေးနေပြည်တော်က73စီရောင်းဆိုင်300ကျော်ကိုခွဲရန်နဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေကမေလ21ရက်နေ့ကထုတ်ပြန်ထားတာပါပြည်တွင်းမှာလောင်စာစီလက်ကျန်နှဲနေတဲ့အတွက်အကြောင်းခဏရပ်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းမှာဓာတ်ဆီစီအပြောင်းလဲတွေဖြစ်ခဲ့ပြီးတချို့ဒေသတွေမှာဓာတ်ဆီဝယ်မရလို့အကြောင်းပိတ်ခဲ့ရတာမျိုးတွေရှိခဲ့ပါတယ်။စင်ကာပူကစီတင်တင်မော3စီတီလဝါစိတ်ကန်းကိုမကြခင်ရောက်ဖို့ရှိနေတဲ့အတွက်ဒီအခြေအနေတွေကိုစိုးရိမ်စရာမရှိတဲ့အကြောင်းစီတင်သွင်းတဲ့လုပ်ငန်းကြီးတစ်ခုက VOA ကိုပြောပါတယ်။
မနေ့ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ကရာချင်းရှမ်းပြည်နယ်နဲ့စကိုင်းတိုင်းမကွေးတိုင်းအပအဝင်ဒေသအတော်များများမှာစီးရဲတင်းမာနေတာဖြစ်ပြီးချင်းပြည်နယ်မှာတော့အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတဲ့သူပိုများလာတယ်လို့ဒေသခံတွေကပြောပါတယ်။မေလထက်မှာတော့ချင်းကကွေရက်တပ် CDF နဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်ရရနဲ့တီးတိမ်မြို့နယ်ထက်ကအရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေတာမှာဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမတရားအသက်ခံရတာကနေရာကျော်ရှိနေပြီလို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
။ဆက်အနာတင်ဒီနောက်ပိုင်းမှာမတရားတပ်ဖြတ်ခံရတာချင်းပြည်သူဤသူလူထုကနေအယောက်ပေါင်း230ကျော်ပါပြီအခုလည်းမင်းတို့မြို့နယ်မှာပဲချစ်တီတီမှာပဲချစ်သူတို့စစ်စီရေလောက်တဲ့ချိန်မှာပြည်သူအားလုံးကိုသူတို့ဒီရန်သူလူတတ်မှတ်ပြီးတော့လောက်ရည်တည်ပဲဖြစ်ပါရဲ့ဒီလူမျိုးဖြစ်စီနေရဆိုလို့ရှိရင်သူတို့ဒီချာနာရှင်ဒီစစ်တပ်ရှိနေတဲ့ရတော့ကျွန်တော်ကျင့်တွေ့ရမယ့်ပြဿနာတွေဖြစ်နေရဲအဲ့ဒါကျွန်တော်ဆွေးနွေးမကြည့်ဖြစ်မှာပ
ါစစ်ကောင်စီကနေမြေရှင်းလေးရဲ့အပြင်းထန်လုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းထက်မှာလဲဒေသခံကာကွယ်ရေးတပ်နဲ့တိုက်ပွဲတွေကြားရွာသားတချို့အသက်ခံရသလိုစစ်ရှောင်ရယီတဲတချို့လည်းမိရှို့ဖျက်ဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်ကရင်နဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာအမျိုးသားတွေဒီမှာပဲအမျိုးသမီးတွေကိုပါလူသားတိုင်းတွေအဖြစ်ဖမ်းဆီးခေါ်ဆောင်လာမျိုးပိုလုပ်လာတာတွေ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်။ရှမ်းပြည်တောင်ပိုင်းနဲ့ကယားပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလှနဲ့ချီကြားတဲ့တိုက်ပွဲတွေကြောင့်ဒေသခံတောင်းနဲ့ချီအိုအိမ်ဆွန့်ခွာနေရဆဲပါရှမ်းကယားနယ်စပ်ဖဲခုံမြို့နယ်အရှိဘက်ကတိုက်ပွဲဧရိယာတွေကျယ်လာတဲ့အတွက်လဲစစ်ပြေးဒုက္ခသည်တွေဘေးကင်းတဲ့နေရာကိုထပ်ပြီးတော့ပြောင်းရွှေ့ခလုံးနေကြပြီးလူသားချင်းစာနာမှုအကူအညီတွေလည်းအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေကြတဲ့ဒေသခံအဖွဲ့တွေကပြောပါတယ
်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ပြန်လည်ဖော်ဆောင်ဖို့အင်ဒိုပစိဖိတ်ဒေသကခေါင်းဆောင်တွေမေလ24ရက်နေ့မှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်လူသားချင်းစာနာစရာဆင်းရဲဒုက္ခတွေဖြစ်နေပြီးဒေသတွင်တည်ငြိမ်မှုကိုချိန်ချောက်နေတဲ့မြန်မာနိုင်ငံပြည်ပခါကိုအထူးစိုးရိမ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့အမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေရဲ့အင်ဒိုပစိဖိတ်လေးနိုင်ငံ Quad ထိပ်တီးဆွေးနွေးပွဲအပြီးပူးရဲထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နိုင်ငံခြားသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့လည်းပူးရဲကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံပြည်ထောင်ပြည်လဲရေးအတွက်အာဆီယံဥဆောင်တဲ့အားထုတ်မှုကိုထောက်ခံကြောင်းနဲ့မြန်မာဆိုင်ရာထူးတန်တမန်ရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ချက်ကိုအမြဲဆုံးအကောင့်ထည့်ဖော်ဖို့အတွက်လည်းအင်ဒိုပစိဖိတ်ဒေသ၄နိုင်ငံခေါင်းဆောင်တွေမေလ24ရက်နေ့ပူးရဲထုတ်ပြန်ချက်မှာတောင်းဆိုခဲ့ကြပါတယ
်မြန်မာနိုင်ငံကထွက်ပြေးလာပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခလုံးနေကြတဲ့ရိုဟင်ဂျာတပ်ကွာတဲ့သတန်းကျော်အရေးနိုင်ငံတကာကမေ့မထားကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတတိပေးလိုက်ပါတယ်။ယူကရိန်းနဲ့အာဖဂနစ္စတန်နိုင်ငံတို့လိုနိုင်ငံတကာပြဿနာတွေကြားရိုဟင်ဂျာအရေးကိုလည်းမျက်ခြေမပြတ်ဖို့ဘာရှန်ဂျာကျွန်းကဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနဲ့တွဲရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်နီကပြောလိုက်တာပါ။မဟာမင်းကြီးရဲ့၅ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်မှာတော့ဒုက္ခသည်တွေအပြင်အစိုးရတာဝန်ရှိသူတွေအလူရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာအရေးရှေ့ရှေ့အဖြေတရရဖို့ကတော့မြန်မာနိုင်ငံပေါ်မှာအဓိကမူတည်ကြောင်းလဲမဟာမင်းကြီးကပြောပါတယ်။မြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်မခံမိမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုလသမဂ္ဂနဲ့ပါတီချာစီနားလည်မှုစာချုပ်လွှာရေးလက်မှတ်ရေးထိုးထားပါတယ်။ ဒါပေမဲ့လည်းလက်တွေ့မှာတော့ဒုက္ခတွေနေရပြန်ရေးအစီအစဉ်တွေအထမမြောက်သေးတယ်လို့ပြည်ခက်တဲ့နေ့ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ရိုဟင်ဂျာအရေးဘလို့ဆက်လက်ကန်တွယ်မလဲဆိုတာလဲရှင်းရှင်းလင်းလင်းတော့မရှိသေးပါဘူး။တချိန်ထဲမှာပဲမြန်မာပင်လယ်ကမ်းခြေမှာလူသေအလောင်း14လောင်းတွေ့ရှိရကြောင်းရဲတပ်ဖွဲ့ရဲ့မေလ23ရက်နေ့ပြောဆိုချက်ကိုကိုးကားပြီးတော့
အဲ့ဒီအထက်ကတချို့ဟာမလေးရှားကိုထွက်ခွာဖို့ကြိုးစားကြတဲ့ရွင်ဂျာရီဖြစ်တယ်လို့လဲဒေသခံကက်စီရဲ့အဖွဲ့တစ်ခုကပြောဆိုထားပါတယ်။ဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရားမဲ့ဖမ်းဆီးခံရတာလို့ဆိုပြီးဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုမိသားစုကတိုင်ကြားလိုက်တယ်လို့ရှေ့နေဖြစ်သူတွေက AFP သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အသက် 86 နှစ်အရွယ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်သိမ်းထားပြီး အဂတိမှုအပါဝင်အမှုတော်တော်များများနဲ့ဆွဲချက်တင်ထားတာပါ။သူဖမ်းဆီးခံရမှုဟာတရားရုံးတင်ပြန်ပေးဆွဲမှုဖြစ်တယ်လို့ဆိုပြီးကုလအလုပ်အဖွဲ့ကိုတိုင်ကြားတဲ့အဲ့ဒီစာမှာဖော်ပြထားပါတယ်။လူခွင့်ရေးရှေ့နေနှစ်ဦးကမိသားစုကိုစားဥပဒေမဲ့ဖမ်းဆီးမှုဆိုင်ရာကုလအလုပ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဒေါက်ဆန်းစုကြည်ကိုဖမ်းဆီးထားမှုဟာတရားမဝင်တယ်လို့ဥပဒေအခြေခံချက်လက်တွေနဲ အဲ့ဒီတိုင်ကြားချက်မှာဖော်ပြထားတာကို AFP သတင်းဌာနကရေးပါတယ်။ဒါဟာတရားဝင်သဘောဟံပြပြီးပြန်ပေးဆွဲထားတဲ့လုပ်ရဖြစ်တယ်လို့လည်းဆိုပါတယ်။လက်ရှိမှာတော့ဒေါ်ဆန်းစုကြည်ဟာအမှုပေါင်း10မှုကျော်ရင်ဆိုင်နေရပြီးထောင်နဲ့17နှစ်ချမှတ်ခံထားရပါတယ်။ဒါပေမဲ့သူ့ကိုအကျဉ်းထောင်ကိုမပို့သေးဘဲတီးခြားနေမှာပဲထားတယ်လို့သိရပါတယ်ခင်ဗျာ။
ဂျမနီနိုင်ငံအခြေစိုက်နိုင်ငံတကာငြိမ်းချမ်းရေးဘူရိုအဖွဲ့ IPP က2023ခုနှစ်အတွက်ရှွန်မက်ဘရိုက်ငြိမ်းချမ်းရေးဆုကိုနိုင်ငံရဲ့အကျဉ်းသားများကိုညှိဆောင်ရှောက်ရဲ့အသင်း AAPP ကိုချီးမြှင့်လိုက်ပါတယ်။ AAPP ကိုစားဂျမနီနိုင်ငံမှာကျောင်းတက်နေတဲ့ကျောင်းသူတယောက်ကဘာလင်မြို့မှာဆုတက်ရောက်ရယူခဲ့ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့ AAPP ရဲ့ဥက္ကဋ္ဌကိုဘူဂျီရိုကဆုချီးမြှင့်တဲ့အခမ်းအနားမှာအင်တာနက်ကသတင်းမိန့်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးအကျဉ်းထောင်ပြုတ်ပြင်ပြောင်းလဲရေးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေတဲ့ ABB အဖွဲ့ဟာ2023ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့နိုင်ငံရဲ့အကျဉ်းသားတွေမိသားစုတွေစစ်ကောင်စီရဲ့နှိပ်ကွပ်မှုနဲ့တွေ့ကြုံနေရသူတွေရဲ့အရေးကိစ္စအပြင်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့တက်ကြွသူတွေအဖမ်းခံရတာအသက်ဖြတ်ခံရတာတွေကိုမှတ်တမ်းပြုစုထုတ်ပြန်နေပါတယ်IPB အဖွဲ့ကတော့စစ်ပွဲမဲ့ကဘာဖြစ်ပေါ်ရေးဆောင်ရွက်နေတာဖြစ်ပြီး1968ကနေ1985အထိIPB ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့အိုင်ယာလန်လူလာရေးတိုက်ပွဲဝင်ခဲ့သူလီနင်းညင်ညာယေဆုနဲ့1984နိုဘယ်ဆုရကိုလည်းရရှိထားသူဖြစ်တဲ့ရှွန်မက်ဘရိုက်ရဲ့နာမည်ကိုအစွဲပြုပြီးတော့ဆုနာမည်ကိုပေးထားတာလည်းဖြစ်ပါတယ
်။ဆီယနာသိမ့်ပြီးငွေချေးတင်းကျပ်တာနဲ့လူခွင့်ချုပ်ပေါက်တာများလာတာပါဝင်မြန်မာသတင်းနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြခဲ့တာပါ။အခုတော့တပတ်အတွင်းနိုင်ငံတကာပဲဆက်ပါမယ်။ယူကရိန်းပေါ်ရုရှားချူကျော်စစ်ရပ်ဖို့ရုရှားသမ္မတနဲ့တိုက်ရိုက်ဆွေးနွေးလို့ကြောင့်ယူကရိန်းသမ္မတကပြောပါရယ်အမေရိကန်မှာတော့တနတ်သမားလက်ချက်ကြောင့်မူလာတန်းကလေးအနည်းဆုံး19ဦးသေဆုံးခဲ့ပါရယ်နိုင်ငံ12နိုင်ငံထက်မနည်းမှာမြောက်ကျောက်ယောဂါကလူလူချင်းနှိကပ်မှုကြောင့်ကူးစက်နိုင်ခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်အချို့ကဆိုပါရယ်မိုက်သက်စင်ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်စစ်ဆက်ပြီးတော့ဖြစ်ပွားနေချိန်မှာရုရှားနဲ့ဆွေးနွေးညှိနှိုင်းဖို့လမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဖလော်ဒီမီယာဆီလင်စကီကပြောလိုက်ပေမဲ့လေရုရှားသမ္မတပူတင်နဲ့သာတိုက်ရိုက်စကားပြောမယ်လို့သူကပြောတာပါတပ်တမန်ရေးနီလန်းနဲ့ပြိပခါကိုဖြေရှင်းနိုင်မဲ့ထွက်ပေါက်ရှာနိုင်တဲ့အကြောင်းကိုလေဆွစ်ဇာလန်နိုင်ငံဒါဖော့စ်မြို့ကမေလ25ရက်နေ့ကမ္ဘာစီးပွားရေးဖိုရမ်ကိုပေးပို့ခဲ့တဲ့ဗီဒီယိုမိန့်ခွန်းတွင်မှာယူကရိန်းသမ္မတဆီလင်စကီကပြောခဲ့ပါသည်ယူကရိန်းအရှေ့ပိုင်းဒေသတွေမှာရုရှားရဲ့ထိုးစစ်တွေအရှိန်မြင့်လာနေချိန်မှာပဲရုရှားပေါ်တွန်းမြင့်ဖိအားပေးဖို့ယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းခဲ့ပါသည်ရုရှားနိုင်ငံတွေကနေနိုင်ငံခြားကုမ္ပဏီတွေထွက်သွားတဲ့အပေါ်မှာဝမ်းသာတဲ့အကြောင်းနဲ့ဒီနိုင်ငံခြားကုမ္ပဏီတွေနေရာမှာပြည်ပင်းကုမ္ပဏီတွေအစားထိုးဖို့နေရာပေးရတယ်လို့ဖြစ်သွားတယ်ဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီဒီလိမတ်နောက်ပိုင်းမှာပြောလိုက်ပါသည်ခေတ်မီတိုးတက်တဲ့ညင်းပညာနဲ့ဈေးခံပစ္စည်းတွေရနိုင်မယ့်နည်းကိုရုရှားကရှာနေအောင်ပါပဲဆိုပြီးတော့အနောက်နိုင်ငံတွေကိုသူကသတိပေးလိုက်တာပါယူကရိန်းအပေါ်ရုရှားကြီးကျော်စစ်စပြီးတဲ့နောက် BP နဲ့ McDonald's လိုမျိုးနိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေကရုရှားနိုင်ငံတွေကနေထွက်သွားပြည်နာဆိုဗီယက်ပြည်အောင်စုပြိုကွဲပြီးနောက်ပိုင်းအဆိုးဆုံးစီးပွားရေးအခြေအနေနဲ့ရုရှားရင်ဆိုင်နေရတယ်ဖြစ်ပါတယ်မင်းကင်ပြည်အစူတက်ဆက်ပြည်နယ်ယူဗာဒီမြို့ကရော့မူလာတန်းကျောင်းမှာမေလ24ရက်နေ့တုန်းကတနတ်သမားတယောက်ဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးကလေး19ယောက်နဲ့လူကြီး2ယောက်သေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့သူတွေလည်းရှိပါသေးတယ်။ အသက်16နှစ်အရွယ်တနက်သမားကပြစ်ခတ်မှုအတွင်းမှာတိုက်ဆုံသွားခဲ့ပါတယ်။ Salvador Ramos ဆိုတဲ့တနက်သမားက Texas နယ်ကအထက်တန်းကျောင်းထွက်တယောက်ဖြစ်ပြီးတော့ AR-50 မောင်းပြတနက်ကိုတုံးခဲ့တာပါ။လေးတန်းစာသင်ခန်းထဲကိုဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်အများစုကလေးငယ်တွေတိုက်ဆုံခဲ့ပါတယ်။ဒီသတင်းသမားဟာပြစ်ခတ်မှုမလုပ်ခင်15မိနစ်လောက်မှာမူလာတန်းကျောင်းတစ်ကျောင်းကိုသွားပြီးတော့ပြစ်ခတ်မယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်ဆိုပြီးတော့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်။မကြာခင်မှာပဲအဖွားကိုပြစ်တက်ခဲ့တယ်ဆိုပြီးတော့လည်းထရေးတင်ခဲ့ပါတယ်။အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနက်သမားကပြစ်ခတ်ခဲ့ပေမဲ့အဖွားကအသက်မသေးဘဲနဲ့ဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေရပါတယ်။အထက်တန်းကျောင်းကနေနှုတ်ထွက်သွားခဲ့တဲ့အသက်16နှစ်အရွယ် Salvador Ramos ကကျန်းမာရေးပြဿနာကြောင့် Rob Mueller တန်းကျောင်းကိုအင်္ဂါနေ့တုန်းကသွားရောက်ပြစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းသူစိတ်ကျန်းမာရေးပြဿနာရှိတယ်ဆိုတဲ့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးဆိုပြီးတော့အုပ်ချုပ်ရေးမှူး Abbott ကပြောတာပါ။မေဂန်ပီအောင်စုမှတနက်ရောင်းချမှုတွေကိုကန့်သတ်ချက်တွေချမှတ်ချိန်တက်ပြီဆိုပြီးတော့လေသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျိုးဘိုင်ဒန်တို့ကလာမယ့်ရက်ပိုင်းတွေအတွင်းမှာ Texas ပြည်နယ်ကိုသွားရောက်ပြီးတော့ကျေးရည်သူမိသားစုတွေကိုအားပေးနှိမ့်သိမ့်မယ်လို့ပြောဆိုထားပါတယ်။ဒီလိုတနက်သမားလက်ချက်နဲ့ကလင်းငယ်တွေပြစ်တက်ခံရတဲ့အဖြစ်ကြောင့်ပြီးတော့နောက်ပိုင်းအမေရိကန်အတွင်းတနက်ကင်ဆောင်ကွေးဆိုင်ရာဥပဒေတွေကိုသုံးသပ်ပြင်ဆင်ဖို့ဝေဖန်တောင်းဆိုမှုတွေရှိနေတဲ့နေရာမှာအမေရိကန်လွှတ်တော်အမတ်အမေရိကန်ပြည်သူ့ရဲ့အမကပိုဟမ်မင်းကြီးဖရန်စစ်လည်းပါဝင်ပါတယ်။လက်နက်ကင်ဆောင်မှုဥပဒေနဲ့ပတ်သက်ပြီးတော့အသေးပဲရှိရှိပြုပြင်ပြောင်းလဲချဖို့လွှတ်တော်အမတ်တွေကိုတွန်းအားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလေးလက်နက်ကတိပြုထားပါတယ်။အမေရိကန်အထက်လွှတ်တော်မှာတနက်ထိန်ချုပ်ရေးဥပဒေပြဋ္ဌာန်းနိုင်ဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေအကြိမ်နဲ့ဆွေးနွေးညှိနှုံနေကြပါလိမ့်။အကျိန်းနဲ့ဆွေးနွေးနေကြတဲ့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့အဆိုပြုချက်တွေထဲမှာပြစ်ခတ်တိုက်ခိုက်နိုင်ခြင်းရှိသူတွေကိုတနက်ဝယ်ခွင့်မပေးတာနောက်ခံသမိုင်းကြောင်းကိုပို့ပြီးတော့ကြဲကြဲပြက်ပြက်ဆစ်ဆေးရတွေလည်းပါဝင်ပါလိမ့်မင်းခင်ပြောင်စုမှာလူတွေအစုလိုက်တည်ကြည်တဲ့တနက်ကိုင်းတိုက်ခိုက်မှုတွေကြောင့်နှိစေရနေချီတည်ဆုံးလို့ရှိပါတယ်။ကျောင်းတွေဖျားကျောင်းတွေဂျူးဘာသာရဲ့အဆောက်အုံတွေဈေးဝယ်ကုန်တိုင်းတွေရုပ်ရှင်ရုံတွေနဲ့တိခိတာဖြုတ်ပြီးဝယ်ရမှာတနက်ကိုင်းပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ဒါမြင့်တဲ့တနက်ကိုင်းဆောင်ခွင့်ထိန်းချုပ်ရေးမှာ Republican နဲ့ Democrat ကြားမှာအပြန်အလှန်လွှဲချလို့ရှိပြီးတော့တင်းကျပ်တဲ့စီးမြင့်တွေကန့်သက်ရေးမှာ Republican အမတ်အများစုကပြင်းပယ်လို့ရှိပါတယ်။ဒီလိုတဲ့ဘက်ထဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိမျောက်အာရှခေးစီပြီးဆုံးသွားပြီးတော့နိုင်ပိုင်းအကြမှာပဲမေလ24ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကပယ်ထိန်3ဒုံးချီ30ပြစ်ခတ်စမ်းသပ်ခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့အာရှခေးစီအတွင်းမှာမြောက်ကိုရီးယားဘက်ကတာဝဲပစ်မဆိုင်ဒုံးချီဒါမှမဟုတ်လဲနျူကလ িয়ার ဒုံးချီစမ်းသပ်ပြစ်ခတ်နိုင်တယ်ဆိုပြီးတော့အမေရိကန်အရာရှိတွေကခေးစီမစခင်ကတည်းကသတိပေးထားတာပါ။ဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့ခေးစီကာလအတွင်းမှာဒုံးချီစမ်းသပ်ပြစ်လွတ်တာမရှိခဲ့ပဲနဲ့သမ္မတဘိုင်ဒန်အမေရိကန်ကိုရောက်ပြီးတော့မှဆန်တိုင်လောက်အကြမှာဒုံးကျည်30ဆန်တက်ခဲ့တာပါတိုက်ချင်းပြပဲထိန်တက် ICBM အမျိုးအစားဒုံးကျည်အမျိုးမည်မသိရတဲ့ဒုံးကျည်နဲ့ SRBM တာတိုပြဒုံးကျည်တို့ကိုမြောက်ကိုရီးယားကပြလုပ်ခဲ့ပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတောင်ကိုရီးယားဂျပန်နိုင်ငံခြားရေးဝန်ကြီးတွေနဲ့အင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ပြီးတော့မြောက်ကိုရီးယားရဲ့လက်နက်ဆန်တက်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့ပြင်းထန်စွာရှုတ်ချတဲ့အကြောင်းအမေရိကန်နိုင်ငံကြေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့လိုရက်ကိုတုံ့ပြန်တဲ့အနေနဲ့တနည်းထဲမှာပဲအမေရိကန်နဲ့တောင်ကိုရီးယားကတကယ့်ဒုံးကျည်အစ်စ်တွေတုံးပြီးတော့ပူးတွဲစည်းလေးချက်မှုတွေပြုလုပ်ခဲ့ပါလေ။ပါကစ္စတန်နိုင်ငံမှာအရင်လာတော့ကအစိုးရဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ဦးဆောင်ပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပြီးဖို့တောင်းဆိုဆန္ဒပြမှုတွေကိုရဲကနှိမ်နင်းခဲ့ရပါလေ။မေလ25ရက်နေ့မှာမြို့တော်အစ္စလာမဘတ်ကိုဥတီပြီးတော့ခြေတက်လာတာကိုရဲတွေကမြေယိုဘုံတွေဒုတ်တွေအုံပြုပြီးတော့နှိမ်နင်းခဲ့တယ်လို့ဆန္ဒပြသူတွေကလည်းရာကဒန်ဖန်ဆီးခဲ့ပါလေ။ဆန္ဒပြသူတွေကတောင်းဆိုတာကတော့လက်ရှိအစိုးရကလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပပေးဖို့နဲ့ဒါကိုမလုပ်ပေးမချင်းဆန္ဒပြအောင်မှဖြစ်တယ်ဆိုပြီးတော့ဝင်းကြီးချုပ်ဟောင်းခန်းကပြောပါလေဆန္ဒပြသူတွေကိုဝင်းကြီးချုပ်ဟောင်းခန်းဥဆောင်ပြီးတော့မြို့တော်နဲ့မိုင်60လောက်ဝေးတဲ့စွာဘီမြို့ကနေခြေတက်လာကြတာပါအာဏာပိုင်တွေဘက်ကတော့ဆန္ဒပြပွဲတွေကိုတားဆီးဖို့လွတ်တော်နဲ့အချက်ချကြတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချထားပါလေပြီးခဲ့တဲ့လတည်းတုန်းကဝင်းကြီးချုပ်ဟောင်းအင်မရန်ခန်းကိုလွတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းခဲ့ပြီးတော့သူ့ရဲ့ PTI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါလေအဲ့နောက်ပြိုင်ဘက်ရှာပါရှာရက်ဝင်းကြီးချုပ်ဖြစ်လာခဲ့ပါလေ ကဘာတဝမ်းမှာ monkey box လို့ခေါ်တဲ့မျောက်ကြောက်ရောဂါပိုးပြီးတော့အဖြစ်များလာနိုင်မယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်ဒီစီးရင်ဘက်အတွင်းမှာနိုင်ငံဆက်တဲ့နိုင်ငံမှာမျောက်ကြောက်ရောဂါရှိတဲ့အကြောင်းအတည်ပြုလူနာအယောက်100လောက်ရှိပြီးတော့တန်လျာရှိသူအယောက်30လောက်ရှိတဲ့အကြောင်း WHO ကပြောပါတယ်နိုင်ငံတွေအတွက်ဒီရောဂါကူးစက်ပြန့်နှံ့မှုမဖြစ်အောင်ဘယ်လိုထိန်းချုပ်ရမလဲဆိုတာကိုနောက်ထပ်လမ်းညွှန်မှုတွေနဲ့အကြံပြုချက်တွေကိုလာမယ့်ရက်ပိုင်းတွေထုတ်ပြန်သွားမယ့်အကြောင်းကိုလည်း WHO ကပြောပါတယ်ရရှိထားတဲ့သတင်းချက်လက်တွေအရရောဂါလက္ခဏာပြတဲ့သူလူချင်းအနီးကပ်ထိတွေ့ဆက်ဆက်မှုရှိတဲ့သူတွေကြားမှာလူချင်းချင်းကူးစက်မှုဖြစ်တယ်ဆိုပြီးတော့ WHO ကပြောပါတယ်မြောက်ကျောက်ယောဂဟာပုံမှန်အားဖြင့်ယောဂသိပ်ပြီးတော့ပြင်းထန်လေးမရှိဘဲနဲ့အာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဖြစ်လေရှိတာပါဒီယောဂဟာအနီးကနေထိုင်သူတွေကြားမှာကူးစက်တတ်တာကြောင့်တိကျခွဲနေရတဲ့တခိုးရေပတ်ဝန်းကျင်တန့်ရှင်းမှုလှုပ်ချင်အားဖြင့်ယောဂကိုထိန်းချုပ်ကာကွယ်နိုင်မယ်လို့ယူဆထားကြပါတယ်တချိန်တည်းမှာပဲကမ္ဘာကယောဂါကိုဗစ် -19 ကိုကမ္ဘာနိုင်ငံတွေရေဆိုင်နေရဆဲဖြစ်ပါတယ်။တရုတ်နိုင်ငံပေကျင်းမြို့မှာကိုဗစ် -19 ယောဂါတကြောပြန်ကူးစက်ပြန့်နှံ့လာတာတစ်လလောက်ရှိလာတဲ့အတွက်ယောဂါကူးစက်မှုကိုဟန့်တားဖို့လူတွေပြင်ပနဲ့အဆက်အသွယ်ဖြစ်ထောက်ပြီးတော့စမ်းသပ်စစ်ဆေးရာတွေတိုးလုံနေတယ်လို့မြို့ခံတွေကြားမှာဆွေးနွေးဆိပ်ပြတ်မှုတွေလည်းတိုးလာနေပါတယ်။ပေကျင်းကခရိုင်16ခုထဲက17ခုမှာလူတွေအိမ်ကနေအလုပ်လုပ်ကြဖို့ညွှန်ကြားချက်ပုံစံအမျိုးမျိုးထုတ်ထားပါတယ်။မျိုးတော်တော်ဝိုင်အများပြည်သူသွားလာတဲ့တည်ယူပို့ဆောင်ရေးတွေရှော့ချပြီးတော့ကုန်းတိုက်ကြီးတွေတခြားအဆောက်အဦနေရာတွေတော်တော်များများကိုပိတ်ထားရပါတယ်။မြောက်ကိုရီးယားမှာကူးစက်မှုကျဆင်းလာတယ်လို့အာဏာပိုင်တွေပြောပေမဲ့ဒီတင်းပတ်ထဲမှာတရက်ကိုကူးစက်မှု2သိန်းလောက်ရှိနေတာရက်ဆက်နေခဲ့ပါတယ်။မြောက်ကိုရီးယားကိုကိုဗစ်ကာကွယ်ဆေးပေးဖို့ကူညီဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားကမတုံ့ပြန်ဘူးဆိုပြီးတော့တောင်ကိုရီးယားသမ္မတရဲ့ထိပ်တန်းအစံပေးနာခ ्यों ဝုန်းကပြောပါတယ်။သူဟာဆူဇန်နိုင်ငံဒါဖို့စ်မြို့မှာကမ္ဘာစီးပွားရေးဖိုရမ်တက်ရောက်နေတဲ့အချိန်မှာပဲပြည်ပဆိုင်ရာကြက်ရှင်ဒီကော်မတီ ICRC နဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးမဟာမိတ်အဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားကိုဗစ်တိုက်ဖျက်ရေးဆွေးနွေးသွားခဲ့တာဖြစ်ပါတယ်ရှင်
။တပတ်အတွင်းသတင်းကောက်နှုတ်ချက်မတ်အီသက်စင်ပြပြခဲ့တာပါ။ VOE ကဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးစနေညနောက်ဆုံးရသတင်းချင်းချက်ကိုကျွန်တော်ကပဲဆက်ပြပြပါမယ်ခင်ဗျာ။အာဆီယံအထူးသံကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကရှေ့လမြန်မာခီးစဉ်ပေါ်အကောင်းမြင်မျှော်လင့်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးခုဆက်လက် press conference ဟာလာမယ့်ဇွန်လမှာမြန်မာနိုင်ငံကိုဒုတိယကြိမ်သွားဖို့ရှိပြီးအပြူသဘောရလဒ်ထွက်ဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံသတင်းစာကြီးကဖော်ပြလိုက်ပါတယ်။မနေ့ကလုပ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးမှာဝန်ကြီး press conference ကအင်တာနက် online ကတက်ရောက်ပြီးအခုလိုပြောခဲ့တာလို့ The Phnom Penh Post ကဆိုပါတယ်။အာဆီယံထူးသံပရက်ဆောင်ကောင်ဟာပြီးခဲ့တဲ့2လမတ်လကုန်ပိုင်းတို့ကမြန်မာနိုင်ငံကိုပထမအကြိမ်သွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာရုရှားနဲ့သဘောတူညီချက်မှန်သမျှယုံကြည်လို့မရသလိုရုရှားအနေနဲ့အင်အားသုံးကျူးကျော်လာတာရပ်တန့်မှုပဲရှိတယ်လို့ယူကရိန်းသမ္မတဂျန်ပေမီခီလိုပိုဒရက်ကဆိုလိုက်ပါတယ်ငြိမ်းချမ်းဆွေးနွေးပွဲညှိနှိုင်းမှုရေးမှုလည်းဖြစ်သူပိုဒရက်ကရုရှားနဲ့သဘောတူညီချက်မှန်သမျှဘာမှဖို့မတန်ဘူးလို့သူ့ Telegram စာမျက်နှာမှာဒီနေ့ရေးသားခဲ့ပါတယ်အမြဲတမ်းလိန်ပြီးတော့ဝါရဖြန့်ချီပဲလုပ်နေတဲ့တိုင်းပြည်တစ်ခုနဲ့ညှိနှိုင်းလို့ဖြစ်ပါမလားဆိုပြီးတော့လည်းသူကမေးခွန်းထုတ်ထားပါတယ်ခင်ဗျာယူကရိန်းမှာအရင်စစ်တွေတုန်းကလောက်နိုင်ငံခြားကလာကူသူမများခဲ့တာကစီစစ်ပယ်ချမှုများခဲ့ပြီးဘာသာရေးအစွန်းမပါခဲ့တာကြောင့်လို့သူတွေတီတွေကဆိုပါတယ်ယူကရိန်းစစ်ဖြစ်ချိန်ကမ္ဘာနေရာအတော်များများမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပြီးတူးဦးချင်းစစ်သားတိုက်ကူဖို့ပြောဆိုလို့ရှားမှုတွေရှိလာခဲ့ပေမဲ့တကယ်လက်တွေ့မှာတော့ထင်သလိုမဟုတ်ပဲနိုင်ငံတကာတက်ခိုက်သမားတွေဝင်ရောက်မှုအတော်နည်းခဲ့ပါတယ်။1980ကာလအာဖဂန်နစ္စတန်မှာနဲ့ဆီးရီးယားပြည်တွင်းစစ်မှာဖြစ်ခဲ့သလိုနောက် IS အစွန်းရောက်အဖွဲ့ခေါင်းထောင်ထလာချိန်မှာဖြစ်ခဲ့သလိုမဖြစ်လာတဲ့အကြောင်းကတော့နိုင်ငံတကာကတက်ခိုက်သမားတွေယူကရိန်းဆိုရကအစင်းစင်စီစစ်လက်ခံတာကြောင့်လို့ဆိုပါတယ်ခင်ဗျာ။ယူကရိန်းနဲ့ရုရှားစစ်ကြောင်းအာဖဂန်မှာရှိတဲ့ဂျုံအစားစာစိုက်ပျိုးရေးဆိုင်ရာသွင်းကုန်လောင်စာဆီအစရှိသဖြင့်ဈေးနှုန်းတွေတက်ကုန်ပြီးစားနပ်ရိက္ခာအကျပ်တဲပိုဆိုးလာနေပါတယ်။ကုလသမဂ္ဂအစိုးရခန်းစားတစ်ဆောင်အရအာဖဂန်မှာမျိုးစစ်မျိုးစားစိုက်ပျိုးရေးရရှိမှုစတာတွေမှာအကန့်အသတ်ကျုံလာပြီးပြီးခဲ့တဲ့လအနည်းငယ်အတွင်းအလုတ်ကင်ရှားပါတာတွေနဲ့စားနပ်ရိက္ခာအကျွေးတင်လာတာတွေရှိလာတယ်လို့ဆိုပါတယ်။ကပူးမှာဂျုံနဲ့စားသုံးစီအခြားပစ္စည်းပစ္စည်းတွေဈေးနှုန်းနဲ့အစမတန်မြင့်တက်လာခဲ့တယ်လို့အားလုံးကညှိတွားနေပါတယ်ခင်ဗျာ။စနေညအတွက်သတင်းစီစဉ်တွေဒီမှာပြီးဆုံးပါပြီ။ဒီညအတွက်ထုတ်လွှင့်မှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်အင်ဂျင်နီယာတွေကတော့ C-Track Franklin နဲ့ Tian Wang တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။ VOA ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံး ပီးရနေကင်းဝေးပြီးလိုအပ်ဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.